Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2015ခုနှစ်မတ်လ13ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့ 48 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မင်္ဂလာပါခင်ဗျာကျွန်တော်ဆံမိုးဝေပါ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဦးကျော်စံသာနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ရင်းနှီးစွာဆန္ဒပြသူတွေကိုဖမ်းဆီးထားတဲ့တရင်ပေါ်အထူးစိုးရိမ်ကြောင်းအမေရိကန်သမ္မတဟောင်းနဲ့သမ္မတဟောင်းကတော်တို့ကပြောလိုက်ပါတယ်။သမ္မတဦးသိန်းဆိုင်ဟာဂျာတာဘရီနီကမလေးရှားပြည်နဲ့ကွာလာလံပူမြို့တော်မှာပြည်ဆုံပါတယ်။အီရန်နိုင်ငံတိကရစ်မြို့ကိုစစ်သွေးကြွတွေတထက်ကနေပြန်သိမ်းနိုင်ဖို့အပြည့်အစုံဆက်ပြီးထိုးစစ်ဆင်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုလို့ရှိရင်တော့လက်ဗရန်မြို့မှာတပိတ်မောက်ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့နိုင်ငံရေးနဲ့လူမှုရေးအလွှာသီးသီးကတောင်းဆိုလိုက်တဲ့အကြောင်းတဖက်ကအစိုးရဟာចောင်းသားတပိတ်ပါចောင်းသားတွေကိုပြန်လွှတ်ပေးနေတယ်ဆိုပေမဲ့တဖက်ကလည်းចောင်းသားတွေနဲ့တရင်တောက်ချုပ်ကိုပြန်ပြီးတော့ဖမ်းဆီးတာတွေပြုလုပ်နေတယ်
။ဟိုတာတမီကြီးကိုကိုကြီးခါလည်းအဲ့တည်းဆိုရင်အခုလည်းမတူရတော့အရင်ယူပြီးနေကိုသားတွေမဟုတ်အကုန်လုံးဖမ်းထားတာ900ဦးတို့တဲ့ကျမတို့တော့စိတ်ကိုအခုတည်းမတူရသေးပါဘူး
။ចောင်းသားမိဘတူပြောဆိုသွားတာဖြစ်ပါရယ်ခင်ဗျာ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒါပြင်အမျိုးသားပညာရေးပြင်ဆင်ဖို့အတွက်လွှတ်တော်ကြားနာပွဲကိုចောင်းသားကိုယ်စားလှယ်တွေမတက်နိုင်ရင် NNER ကလည်းမတက်ရောက်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်တဲ့အကြောင်းနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုကြားမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံတိဂရစ်မြို့ကို IS စစ်သွေးကြောတွေလက်ထက်ကနေပြန်သိမ်းနိုင်ဖို့တိုက်ခိုက်နေတဲ့အီရတ်တပ်တွေနဲ့လူမျိုးစုလက်နက်ကိုင်တွေဟာအပြင်းအထန်ဆက်ပြီးထိုးစစ်ဆင်နေပါတယ်။ IS တွေခိုင်မာနေရာယူထားတဲ့ဗဟိုချက်ကိုဦးတည်ပြီးဒီသတင်းဘက်မှာမျက်နှာစာနှစ်ဖက်ကနေထိုးစစ်ဆင်နေတာနဲ့အမျှစစ်သွေးကြောလက်နက်ကိုင်တွေခုခံတာနဲ့ပုံကျက်တိုက်ခိုက်တာကြောင့်ရှေ့မရောက်နိုင်ဖြစ်နေတာပါ။ဒုတိယသတင်းဘက်တည်းဝင်လာပြီးဖြစ်တဲ့ဒီစစ်ဆင်ရေးဟာဖြည်းဖြည်းနဲ့မှန်မှန်ရှစ်ဆက်နေတယ်လို့တမှုတွေကပြောပါတယ်။တိဂရစ်ကစစ်သွေးကြောတွေအနေနဲ့လက်နက်ချမလားအသေးခံမလားဆိုတဲ့ရွေးချယ်စရာလမ်းကြောင်းနှစ်ခုရှိတယ်လို့အကြီးမားဆုံးရှီးယားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Hadi El Amari ရဲ့ခေါင်းဆောင်ကဗိုလ်ထုနေမှာပြောပါတယ်။ IS စစ်သွေးကြွတွေကိုရှေ့တန်းကနေတက်ထုတ်ဖို့အတွက်ထောင်ပေါင်းများစွာသောအီရတ်တပ်ဖွဲ့တွေနဲ့လူမျိုးစုလက်နက်ကိုင်တွေပူးတွဲဆစ်ဆင်နေကြတာဖြစ်ပါတယ်
။ American လက်ချက်ဖြစ်ဖွယ်စီရဲ့မောင်းသူမဲ့ drone လေယာဉ်နဲ့တိုက်ခိုက်ခံရတဲ့အတွက် El Shabaab စစ်သွေးကြွထိတန်းခေါင်းဆောင်တူသေဆုံးသွားတယ်လို့ Somalia နိုင်ငံ VOA သတင်းရင်းမြစ်တွေကဆိုပါတယ်။ Somalia တောင်ပိုင်း Bethlehem မြို့အပြင်ဘက်ဂျာသဘရီနဲ့နှောင်းပိုင်းမှာမော်တော်ယာဉ်တစ်စင်းကို drone ထိမှန်ခဲ့တာဖြစ်တယ်လို့ဆိုမာလီအရာရှိတွေ El Shabaab နဲ့နှိစက်သူတွေက VOA ဆိုမာလီဌာနကိုပြောကြားခဲ့တာပါထိမှန်ခံရတဲ့မော်တော်ယာဉ်ဟာ El Shabaab လုံခြုံရေးဌာန MNYAT ရဲ့အကြီးအကဲ Adan Gara ရဲ့ကားဖြစ်တယ်လို့ဆိုပါတယ် drone ကြောင့်အဲ့ဒီမော်တော်ယာဉ်လုံးဝပျက်စီးသွားပြီး Gara လည်းသေဆုံးသွားတယ်လို့ဆိုပါတယ် drone နဲ့တိုက်ခတ်ခံရမှုကိုရော Gara သေဆုံးမှုကအမေရိကန်ဘက်ကအတိမပြုသေးပါဘူးသေဆုံးသွားတယ်ဆိုရက် Gara ဟာ2013ခုတုန်းကလူပေါင်း60ကျော်သေဆုံးခဲ့ရတဲ့ကင်ညာနိုင်ငံ Westgate ဈေးအဆောက်အဦကြီးကိုသေနာသမားတွေစီးနင်းတိုက်ခိုက်မှုနဲ့ဆက်နွယ်နေသူဖြစ်ပါတယ်
။အီရန်ရဲ့နျူကလ িয়ার စီစဉ်ကိစ္စဆက်လုပ်နေတဲ့ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီး Republican အထက်လွှတ်တော်အမတ်48ယောက်ရေးသားပြပို့တဲ့စာပေါ်အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမီနီကကြာသပတေးနေ့မှာပြစ်တင်ဝေဖန်လိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံရေးမှာမညီမညွတ်ကွဲပြားနေတာကိုပြတယ်လို့ဆိုပါတယ်။ဆေးဆက်ညီနိုင်ရေးလုပ်ငန်းစဉ်မှာသူ့အဆိုအဖြစ်နောက်ကျောဓာတ်နဲ့ထိုးတဲ့လိုရမျိုးပေါ်သူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းကောင်းဆောင်ကြီးကိုကိုကပြီအီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။နှစ်ဖက်ကြားဆွေးနွေးပွဲတွေအဆုံးသတ်လူနေရောက်လာချိန်မှာနိုင်ငံတကာအုပ်စုဘက်ကအထူးသဖြင့်အမေရိကန်ပြည်ထောင်စုကပိုပြီးတင်းမာတဲ့လေတံတွေကြားလာရတယ်လို့လည်းအီရန်ကောင်းဆောင်ကြီးကပြောပါတယ်။ကမ္ဘာအင်အားကြီး၆နိုင်ငံနဲ့အီရန်နိုင်ငံတို့အကြားရလာမဲ့ဘယ်လိုသဘောတူညီချက်မျိုးကိုမဆိုနောက်တက်မဲ့အမေရိကန်သမ္မတကပယ်ဖျက်ပစ်လိုက်လို့ရတယ်ဆိုပြီးအထက်လွှတ်တော်အမတ်တွေရဲ့စာမှာပြောထားတာပါ။ဒီလောက်ကုန်မှာယာကြီးသဘောတူညီချက်တခုရဖို့နှစ်ဖက်စူးစမ်းနေကြတာနဲ့အမျှဆွေးနွေးပွဲတွေကိုတနင်္လာနေ့မှာပြန်ဆမှာဖြစ်ပါတယ်။
ရုရှားလူလာတဲ့ခွဲထွက်သဘုံတွေကိုတိုက်ခိုက်နေတဲ့ယူကရိန်းကိုလူသက်လက်နက်တွေမထောက်ပံ့ကြဖို့ဂျာမနီထိပ်တန်းသံတမန်ကထပ်မံသတိပေးလိုက်ပါတယ်။လူသက်လက်နက်တွေထောက်ပံ့ခြင်းအပြင်ယူကရိန်းနဲ့ရုရှားတို့ရင်ဆိုင်နေရတဲ့ပြဿနာဟာအန္တရာယ်များတဲ့ထာဝရပြဿနာကြီးတစ်ရပ်ဖြစ်သွားလိမ့်မယ်လို့ဆိုပါတယ်။ဂျမန်နိုင်ငံသားရဲ့ဝန်ကြီး Frank Walter Steinmeier ဟာကြားသတင်းနဲ့မှ Washington မြို့တော်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry နဲ့တွေ့ဆုံပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီလိုလက်နက်တွေယူကရိန်းကိုပေးလိုက်ရင်လက်ရှိပဋိပက္ခကိုထိမနိုင်သိမ်းမရဖြစ်သွားလိမ့်မယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှပရိသတ်ကိုပြောကြားခဲ့တာဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲရုရှားလူလာတဲ့သဘုံတွေကလည်းအချက်အချာကြားတဲ့ယူကရိန်းစစ်ကမ်းမြို့မာရီယူပိုလ်ကိုသိမ်းပိုက်ဖို့ကြိုးစားရင်တော့ အမေရိကန်ကယူကရိန်းကိုလက်နက်ထောက်ပံ့ပါဆိုပြီးပြည်တွင်းပြည်ပဖိအားတွေပုံများလာလိမ့်မယ်လို့လည်းမစ္စတာစတိုင်းမီယေကခန့်မှန်းတော့ပါတယ်။သမ္မတဥဘာမအနေနဲ့ယူကရိန်းကိုလူသက်လက်နက်တွေမထောက်ပံ့ဘူးလို့ဆုံးဖြတ်ခဲ့ပြီးရပိုင်အတွင်းကလည်းအမေရိကန်ဆိုင်ရာဂျာမန်သံမကြီးကဒီလိုသတိပေးခဲ့ပူပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715ကနေဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေကနေတောက်ကြံနေမနေဖက်တဲ့များကိုဆက်လက်ထုတ်လွှင့်နေပါတယ်။ចောင်းသားတွေအဖမ်းခံထားရတာနဲ့ပတ်သက်ပြီးအထူးဆိုရည်နဲ့ចောင်းသမ္မတဟောင်း George Bush နဲ့ဇနီးဖြစ်သူ Mrs. Bush တို့ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကဖမ်းဆီးတဲ့ပေါ်အထူးပဲဆိုရည်မိတဲ့ចောင်းအမေရိကန်သမ္မတဟောင်း George W. Bush နဲ့ဇနီးဖြစ်သူ Laura Bush တို့ကကြက်တပလီနေမှာကြီးညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုတာပါ။အဖမ်းခံထားရသူတွေထဲမှာ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Forum မှာပါဝင်သူတူဖြစ်သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘက်ကတရအထွေထွေတွင်ရမှုမဖြူဖြူအောင်လဲပါဝင်ပြီးတော့သူဟာမြန်မာနိုင်ငံပညာရေးအတွက်စူးနစ်စွာဆောင်ရွက်သူတူဖြစ်တယ်လို့သမ္မတဟောင်းဘူးရှ်နဲ့ဇနီးဖြစ်သူရဲ့ညီညာချက်မှာပြောထားပါတယ်မဖြူဖြူအောင်လို့ပဲဆန္ဒပြသူအများပြားဟာပွင့်လင်းမြင်သာပြီးတာဝန်ခံမှုရှိတဲ့ပညာရေးစနစ်တစ်ခုပေါ်ပေါက်လာဖို့စီယုံဆောင်ရွက်ခြင်းအပြင်မြမအသွင်ကူပြောင်းရေးကိုထောက်ခံလှုပ်ဆောင်သူတွေဖြစ်တယ်လို့လည်းညီညာချက်ကထောက်ပြပါတယ်ပညာရေးဟာနိုင်ငံနဲ့လူထုတိုင်းရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုတာယာဝါပြောရေးတို့အတွက်အသက်တမျှအရေးကြီးပြီးဖန်ခံထားရတဲ့သပိမောင်ចောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးမယ်လို့မျှော်လင့်နေကြောင်းသမရဟောင်းဘူးရှ်နဲ့သမရဟောင်းကတော်လော်ရာဘူးရှ်တို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတော့ဒီမှာပဲလေဗရန်မှာရိုက်နဲ့ဖန်ဆီးခံခဲ့ရတဲ့ဆနာပြចောင်းသားတွေကတချို့ကိုခံဝင်လက်မှတ်ရေးထိုးခိုင်းပြီးတော့အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်။မလာ၁၂ရက်ကြာသပတေးနေ့ညနေပိုင်းအထိနောက်ဆုံးရထားတဲ့သတင်းတွေအရပြန်လွှတ်ပေးလိုက်တဲ့ចောင်းသားចောင်းသူစုစုပေါင်း18ဦးကျော်ရှိပါတယ်။
မြန်မာနိုင်ငံသမ္မတဦးသိန်းစိန်ဟာနိုင်ငံတော်ခီးစဉ်ဖြစ်မလေးရှားနိုင်ငံစီကြာသပတေးနေ့ကရောက်သွားပြီးမလေးရှားဘီရင်ဆူဒန်တွန်ကူအဗ်ဒူလ်ဟာလင်နဲ့တွေ့ဆုံပါတယ်။တောက်ကြံနေအဆုံးသတ်မဲ့နှစ်ရက်ကြာခီးစဉ်တွင်မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဘာတွေဆွေးနွေးရမယ်ဆိုတာအသေးစိတ်ကိုတော့မသိရသေးပါဘူး။အခုခီးစဉ်ဟာဦးသိန်းစိန်သမ္မတဖြစ်လာခြင်းကလေးကဆိုရင်မလေးရှားနိုင်ငံစီပထမဦးဆုံးသွားရောက်တဲ့ခီးစဉ်မှာအမျိုးသားပညာရေးကိုကန့်ကွက်ဆန့်ကျင်နေရတဲ့ကျောင်းသားတွေကိုအဓိကယုံနေနေရတဲ့ဖွဲ့တွေကအကျန့်ဖက်နေနေဖြိုခွဲခြင်းနဲ့လည်းဒီစီးစဉ်တိုက်ဆိုင်နေပါရယ်မလေးရှားဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်ပြီး2014ခုနှစ်အတွင်းနိုင်ငံကုန်သွယ်မှုပမာဏဒေါ်လာ3800ကျော်ရှိပါရယ်မြန်မာနိုင်ငံကရေနံသဘာဝတံငွေလုပ်ငန်းကုန်ထုတ်လုပ်ငန်းနဲ့ကမ္ဘာလက်ခီးသွားလုပ်ငန်းတွေမှာလည်းမလေးရှားနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကပါဝင်ရင်းနှီးမြှုပ်နှံထားရပါရယ်မလေးရှားနိုင်ငံမှာအလုပ်သွားလုပ်နေတဲ့မြန်မာနိုင်ငံသားအရေးအတွက်လည်းတသိန်းကျော်စီမဲလို့ခန့်မှန်းထားပြီးအများစုကတရားမဝင်လုပ်ကိုင်နေရတာဖြစ်ပါတယ
်ရုရှားခေါင်းဆောင်ဗလာဒီမီယာပူတင်ကျမ်းမာရေးချုပ်ရွေးနေတယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေကိုသမရရဲ့ပြောခွင့်ရကကြာသပတေးနေ့မှာပေးချလိုက်ပါတယ်အသက်62နှစ်အရွယ်ရုရှားသမရဟာလုံးဝကျမ်းမာတယ်လို့ဒီမီထရီပက်စကော့ဖ်က Echo Moscow Radio သတင်းဌာနကိုပြောတာပါ Mr. Putin လက်ဆွဲနှုတ်ဆက်တာတွေကအားရပါးရရှိရလားလို့မေးတဲ့အခါသူကလက်တွေကိုချိုးပစ်နေတာလို့ပြောခွင့်ရကပြန်ဖြေပါတယ် Mr. Putin ဟာနေမကောင်းဖြစ်ရင်ဖြစ်သေရင်သေးယာရုကဖယ်ရှားခံရရင်ခံရဒါမှမဟုတ်အာဏာရတိုင်းဝိုင်းတွေကပြိုင်ဘက်တွေအကြတိုက်ခိုက်တဲ့အထက်မှာညံ့နေပြီလို့ရုရှားဘာသာနဲ့အင်တာနက်နဲ့လူမှုမီဒီယာတွေပေါ်မှာခံမှန်းပြောဆိုတာတွေကြဲကြဲပြန့်ပြန့်ထွက်နေချိန်မှာပဲပြောခွင့်ရ Fake Soft ရဲ့မှတ်ချက်ထွက်လာတာပါအီတလီဝန်ကြီးချုပ်မက်တျူရန်စီနဲ့မော်စကိုမြို့တော်မှာမလ9ရက်နေ့မှာတွေ့ခဲ့ပြီးကြတဲ့ကရုရှားသမ္မတကိုလူမြင်ကွင်းမှာမတွေ့ရတော့တာပါမလ12ရက်နဲ့13ရက်နေ့တွေကြာရင်ကာဇက်စတန်ဘယ်လာရုစ်နိုင်ငံတွေကသမ္မတတွေနဲ့ကာဇက်စတန်နိုင်ငံအက်စတနာမြို့တော်မှာတွေ့ဆုံမှုစီစဉ်ထားတာကိုလည်းရွှေ့ဆိုင်းလိုက်ပါတယ်မစ္စတာပူတင်နေမကောင်းတဲ့အတွက်တွေ့ဆုံမှုစီစဉ်ထားတာကိုရွှေ့ဆိုင်းလိုက်တာဆိုပြီးကာဇက်စတန်ဆိုရသတင်းရှင်းမြစ်တစ်ခုကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဖော်ပြပါတယ်ဂျာမနီအခြေစိုက်ကွန်မတ်ဘန့်ဘန်နဲ့သူ့ရဲ့အမေရိကန်စီးပွားဘက်တွေကိုအမေရိကန်တရားရေးဌာနကဒဏ်ငွေအမေရိကန်ဒေါ်လာ 1.45 ဘီလီယံလောက်ပေးဆောင်ဖို့တန်းချလိုက်ပါတယ်။ဒဏ်ခတ်အရေးယူမှုဆိုင်ရာအမေရိကန်ဥပဒေကိုချိုးဖောက်မှုဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ငွေစုလက်မှတ်နဲ့အာမခံစကြုပ်စာတမ်းတွေကိုအတုလုလိမ့်လည်မှုတွေနဲ့အဲ့ဒီလိုတန်းရိုက်လိုက်တာပါ။ Emergency Economic Powers Act IEEPA နဲ့ဘဏ်လုံငန်းများဆိုင်ရာလျှို့ဝှက်ဥပဒေတို့ကိုချိုးဖောက်ခဲ့တယ်ဆိုတာဂျာမနီနိုင်ငံရဲ့ဒုတိယအကြီးဆုံးဘဏ်ဖြစ်တဲ့ Commerce Bank ကဝန်ခံတယ်လို့တာဝန်ခံတယ်လို့အမေရိကန်တရားရေးဌာနရဲ့စာတမ်းပရင်းနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အီရန်နဲ့ဆူဒန်စီးပွားရေးလုပ်ငန်းတွေအတွက်အမေရိကန်ဘဏ်တော်ငွေကြေးစနစ်ကနေတဆင့်ဒေါ်လာ263သန်းကို Commerce Bank ကတည်တည်ကြီးနဲ့လိုလိုလားလားရွှေ့ပြောင်းပေးခဲ့တယ်ဆိုတာဝန်ခံထားတယ်လို့ပြောပါတယ်။အဲ့ဒီစီးပွားရေးလုပ်ငန်းတွေကိုအမေရိကန်မှာစီးပွားရေးအရာလုပ်ကင်ခွင့်တန်ခတ်ပိတ်ဆို့ထားတာပါခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချိုချောသိန်းနဲ့ဦးကျော်စံသားတို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့ချိန်အားစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်။ပညာရေးဥပဒေပြင်ဆင်ရေးအတွက်ငြင်းငြမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကဗကူတိုင်းတပရမ်းမြို့မှာအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးသွားခဲ့တဲ့ကျောင်းသားကျောင်းသူတချို့ကိုကြာသပတေးနေ့ကခံဝင်ချက်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့ကျောင်းသားကောင်းဆောင်တချို့နဲ့သတင်းတောက်တချို့ကိုထပ်မံပြီးတော့ဖမ်းဆီးလိုက်ပါတယ်။အေစီယန်စစ်မဲ့ဆိုပြီးတော့အာဏာပိုင်တွေကရန်ကုန်မြို့အလုံမြို့နယ်အတွင်းကသူတို့နေတဲ့တိုက်ခန်းကိုဝိုင်းပြီးတော့အဲ့ဒီမှာရှိတဲ့လူ၅ဦးကိုဖမ်းဆီးခေါ်ဆောင်သွားတာလို့မျက်မြင်သက်သေတွေကိုကိုးကားပြီးတော့အဖမ်းခံလိုက်ရသူတဦးဖြစ်တဲ့ဘကတာခေါင်းဆောင်ဟောင်းတခုဖြစ်သူမဟန်နီဦးရဲ့ဖခင်ဦးထွန်းဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ပုံဖြစ်လို့မလို့အလုံးရက်စကန်ကိုရောက်နေတယ်အဲ့ဇင်းနဲ့ဖမ်းသွားတယ်သူကိုပြောတယ်အဲ့ဒါကြောင့်ကျွန်တော်အလုံးရက်စကန်ကိုလိုက်လာတယ်ပေါ့လိုက်လာတော့ဟိုဒီကြတော့မှအဲ့အမိနာလူကြီးပြောတာတော့အိမ်ကိုဝိုင်းနေသူတို့ရှိနေတဲ့အိမ်ကိုအိမ်နဲ့ပေါ့လုံလုံကြီးအပြည့်နဲ့ဝိုင်းနေပေါ့ဗျာဝိုင်းပြီးတော့မှနောက်မှအဲ့ဇင်းဖြစ်မယ်ဆိုပြီးသူတို့အဲ့တိုက်ခန်းနေရှိတယ်ထင်တယ်အဲ့တိုက်ခန်းအဲ့မှာမှာသူတို့တခန်းနဲ့ကိုဝင်ပြီးတော့အဲ့ဆင်းဖြစ်တယ်သူအဲ့ဒါဝင်လာတယ်အဲ့တူသိရပါတယ်အခုတော့အလုံးရဲစခန်းမှာပဲအခုဒီစစ်ဆေးနေတော့မယ်ခင်ဗ
ျဆိုတော့သူတို့ဝင်စစ်တာကသူတို့အခန်းတခန်းနဲ့ဝင်စစ်တာပန်ဝင်းကျင်အိမ်တွေကိုမစစ်ဘူးပေါ့နော
်မစစ်ဘူးခင်ဗျအဲ့သူတို့အဲ့တိုက်ကအခန်းသူတို့အခန်းတခန်းနဲ့ကိုပဲစစ်တာဗျာ
အော်ဟုတ်ကဲ့ဟိုလက်နက်ကန်ရဲတပ်ဖွဲ့တွေနဲ့ဝင်ဟိုပေါ့ဝိုင်းတာပေါ့
ဟုတ်တယ်ခင်ဗျဟုတ်တယ်ခင်ဗျဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်နောက်တော့ကယူအဲ့နားမှာရှိတဲ့သူတို့ဘာကွန်ပလက်ကအမှုသိနေတဲ့အတိုင်းပဲတပစ်တခြားလူလူလေးတွေပဲလာတာပေါ့ဝိုင်းထားတာပေါ့ရဲမဟုတ်တဲ့ဟာလေပေါ့
ရဲမဟုတ်တဲ့ရက်ကွက်ကလူတွေလည်းပါတယ်ပေါ့
အော်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့အင်းအားဘလောက်လောက်ရှိတယ်ပြောလဲဗ
ျနောက်ဖေးရောဘီရောတဲ့ဝိုင်းထားတာတော်တော်များနေတဲ့ဘောပဲဗ
ျဘာကြောင့်များအခုလိုမျိုးဖမ်းနေလို့ယူဆမိတယ်လဲစိတ်ထဲမှာ
အော်သူကဘာကတာလေဟုတ်ကဲ့အဲသူတို့ကတော့ဘာကတာအနေနဲ့ကတော့ဒီကျောင်းသားစစ်တီဘာကွန်ပလက်ဒီမိုကရေစီပညာရေးအတွက်ဒီမှာတော့သူတို့တွေကပါနေတာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့နှစ်ခုကဆက်ဆက်မှုရှိမယ်လို့ထင်သလားဖမ်းအခုလိုမျို
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲဟိုဖြစ်နိုင်စီကတော့အဲ့ဒါအများဆုံးဖြစ်နိုင်တယ်လေအခုကတော့အဲ့ဒီရွေချက်ပဲဒီအဲ့ဒါနဲ့လိုက်ဖမ်းနေတာပဲခင်ဗျာဒါသိတာပါလေခင်ဗျာ
သူတို့သားသမီးတွေနဲ့တွေ့ခွင့်ပေးဖို့အလုံးရဲစခန်းကတာဝန်ရှိသူတွေကိုအကြိမ်ကြိမ်တောင်းဆိုပေမဲ့တွေ့ခွင့်မပေးဘူးလို့ဖန်ခန္ထာရသူဘကတာခေါင်းဆောင်တူဖြစ်တဲ့ကိုတီဟာဝင်းတင်ရဲ့မိခင်ဒေါ်လီလီထွေးက VOA ကိုပြောပါတယ
်ကျမတင်တာသူဆရာဖာရောဘာရောဆိုတော့သူတို့ဘယ်လိုလုပ်မလဲကျမမသိသေးဘူးခက်တီအခုတက်တီလည်းမတွေ့ရသေးဘူးဘယ်လိုအခြေအနေရှိရအောင်မသိဘူးအဲအမျိုးသားပညာရေးဥပဒေနဲ့လည်းသူတို့လုပ်မလားဟိုသူတို့ပြောကြတော့အတိအကျကြာသားလည်းမမြင်ရသေးတော့ဟိုကျမတောင်းတမှန်မှန်နဲ့မိခင်တယောက်ရဲ့မြင့်တာနဲ့သားမြင့်တာလေးပဲမြင်ချင်ပါလေခဏလေးတွေ့ပြသေးသူတို့ကအမှားလေးဆောင်ပါဆိုတော့ကျမနှစ်တိုင်းလုံးကတောင်းတယ်ဆက်နိုင်ရရတယ်စောင့်နေရတယ်ဆက်နိုင်ရတူတူကျင်းလာတယ်စောင့်နေတယ်နှစ်နိုင်ကြဆန်းနှစ်နိုင်ဆန်းကားကြကျမဟိုဘွားဖြစ်ပြီးတောင်းပါလေအမေတယောက်နေနဲ့မိခင်တယောက်နေတော့ကချူသားလေးမျက်နှာမြင်ရစီဆိုတော့သူကခဏလေးဆောင်ပါဆိုအခုဒီမတွေ့ရသေးပါဘူးရှင
်ဟုတ်ကဲ့ဖန်းနာဘယ်ချင်းလောက်မှဆက်ဖန်းသွားရကြတာလဲခင်ဗ
ျဖန်းနာတော့ဆက်နှစ်နိုင်မတိုင်ရင်လိုက်ပေါ့
ဟုတ်ကဲ့ဟိုရဲစခန်းအခုကရဲစခန်းနဲ့ဝင်းထဲမှာထိုင်ဆောင်နေကြလားအပြင်မှာဆောင်ရတာအထက်ဝင်လို့ရလား
ပေးမွေပေးမွေကျွန်မတို့ကလည်းပေးတရားမှာဆောင်နေရတာသူတို့အဲဒီဆက်တယ်လားပြောတာဒီပတ်ဝန်းကျင်ကပြောတော့လေဟိုနောက်ဖေးလမ်းမှာလေအများကြီးပဲတဲ့သူတို့ပိတ်ပြီးတော့ခဏလို့ထင်တာလေ
ဟိုတနေ့ကဒီပြီးခဲ့တဲ့ငန်းနေ့ကဖြစ်သွားတဲ့ကိစ္စမှာလည်းအများကြီးရိုက်ခံရတယ်ဖန်ခံကြရတယ်မိန်းကလေးတွေဆိုလည်းမချေမငံပြောဆိုဆက်ဆံခံရတယ်ဆိုပြီးတော့ရဲတွေရပါတော့အော်ပြောကြတာရှိတယ်ပြန်လွတ်လာတယ်ဒီနေ့ပြန်လွတ်လာတယ်တချို့ကလေးတွေอ่ะပေါ့เนาะဆိုတော့အန်တီစိတ်ထဲမှာဘလို့ခံစားမိဘလို့ထင်တယ်လဲအခုဟိုဒီဟာတွေဟာဆက်နွယ်မှုရှိတယ်အဲ့လိုမျိုးကြောင့်ဖန်ခံရတယ်လို့ထင်သလားဘလို့ထင်လဲ
အော်ဒါနဲ့ဆက်နွယ်ပြီးတော့ဖန်နေထင်တာပေါ့ဒါအန်တီရခုနကပြောသူပေါ့ဒီဟိုကျမတို့ကဒီရဲတပ်သားလေးတွေကဘာကသူတို့လူကြီးနဲ့တွေ့ရသည်ဒီကအကြီးဆုံးနဲ့တွေ့ရသည်ကျမဆရာမကတွေ့ရသည်ဟိုမိဘအမိနဲ့မိဘသားသမီးကြီးကိုကြည့်မိဘကြီးကိုကြည့်စားပြီးတော့ခက်ဒီသားမျက်နှာကြီးတွေ့ရအကျဉ်းနဲ့ပါလေပြောတယ်ဘယ်လိုလေဗရန်မှာဖြစ်တဲ့ကိစ္စဒီရက်တားလေးပဲပြောတာကျမတို့ပြီးမှမတွေ့ဘူးပြီးမှမဝင်တာလေဗရန်ဖြစ်တဲ့ကိစ္စတော့ဒီဟိုနှိမ့်ဆက်ကလူလောက်ထားတော့ဟိုသားအပြစ်ဆိုးရင်လေနော်သားအတွက်လည်းဆိုးရင်လေဖန်းနာရဲ့ခလေးအတွက်လည်းဆိုးရင်လေအကုန်လုံးဟိုသားသမီးကြီးအကုန်လုံးကိုကြည့်စားတယ်အဲ့အတွက်ဆိုးရင်လေအခုတည်းကမတည်ရတော့အရင်ယူပြီးနေကိုယ်သားလည်းမဟုတ်အကုန်လုံးဖန်းနာ900ဦးလုပ်တဲ့ကျမတို့တော့
အခုအဖမ်းခံထားရတဲ့ငါးဦးထဲမှာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်တက်ကြွစွာပါဝင်လှုပ်ရှားနေကြတဲ့ပ ပါကတာဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကចောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုတီဟာဝင်းတင်မဟန်နီဦးတို့အပြင်ဇန်ဇန်နောက်သတင်းတောက်ကိုမိုးထက်နေနဲ့ AFP သတင်းဌာနကသတင်းတောက်ကိုဖြိုးဟင်းကျော်တို့
လေဗရန်မှာညဉ့်ညံ့စွာ
ကိုဇော်ဝင်းလိုင်ပြောသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီចောင်းသားအရေးကိစ္စနဲ့ပတ်သက်ပြီးတော့နောက်သတင်းတစ်ပုဒ်ကိုဆက်ပါမယ်မျိုးသားပညာရေးဥတွေပင်စင်နှံရေးအတွက်ဆွေးနွေးမဲ့လွတ်တော်ကြားနာပွဲကိုចောင်းသားကိုစလဲလေးစုံစုံကြီးကြီးမတက်ရောက်နိုင်ခြင်းမရှိဘူးဆိုလို့ရှိရင် NNER ကွန်ရက်ကလည်းဒီလွတ်တော်ကြားနာပွဲကိုတတ်မှတ်ထားတဲ့ရက်တိုင်းတက်ရောက်နိုင်မှာမဟုတ်ဘူးလို့ NNER ကပြောပါတယ်လေဗရန်ចောင်းသားတပိတ်စစ်ကြောင်းအပါဝင်ဖမ်းဆီးခံရတဲ့ចောင်းသားတွေအားလုံးချွင်းချက်မရှိပြန်လွတ်ပေးဖို့ကိုလည်း NNER ကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုကိုဝင်းကိုညံဝင်းအောင်ကတင်ပြထားပါတယ်ခင်ဗျာ
လေဗရန်မှာငြင်းငြင်းစွာဆန္ဒပြနေတဲ့ចောင်းသားတွေကိုအစိုးရကအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးခဲ့တာဟာလေးဝင်းဆိုင်ဆွေးနွေးပွဲကသဘောတူညီချက်တွေကိုအစိုးရဘက်ကဖောက်ဖျက်လိုက်တာဖြစ်တယ်လို့ NNER ကနိုင်ငံလုံးဆိုင်ရာပညာရေးပြုရင်ပြောင်းလဲမှုကွန်ရက်ကတုတ်ပြန်လိုက်ပြီးចောင်းသားတပိတ်အတွင်းဖမ်းဆီးထားသူတွေအားလုံးကိုအ мян ပြန်လွှတ်ပေးဖို့တောင်းဆိုထားကြောင်း NNER အဖွဲ့ဝင်ဒေါ်သူသူမာကပြောပါတယ်
ဒီတပိတ်တွေနဲ့ပတ်သက်လို့ပါဝင်ပတ်သက်တဲ့တောင်းသားတွေနောက်ထောက်ခံအားပေးတဲ့သူတွေကိုလည်းဒီအရေးယူခြင်းမပြုရဆိုတဲ့လေးခွေဆိုင်ရှင်းလေးပွဲရလက်ရှိရပေါ့နော်အဲ့အတွက်အစိုးရအနေနဲ့အဒီဥစ္စာကိုလိုက်နာခြင်းမရှိဘူးပေါ့နော်အဲ့လေးခွေဆိုင်သဘောတူညီချက်တွေကိုလည်းလုံရက်တည်းအကွဲလွဲနေတာပေါ့နော်အဲ့ဒီဥစ္စာတွေကိုလိုက်နာပေးဖို့ကျွန်တော်တောင်းဆိုထားပါတယ်အဒီအတွက်သွတ်တော်ကျမ်းစာပွဲမှာအမြန်ဆုံးပြန်လာဖို့နဲ့ဒီဖန်ဆီးကန်တောင်းသားတွေရောဒီအားပေးတဲ့သူတွေရောဒီလွတ်မြောက်ရေးကိုလည်းကျွန်တော်တောင်းဆိုထားသလိုတကယ်လို့အဲ့လိုမဖြစ်လာဘူးဆိုလို့ရှင်တော့ကျမတို့ဒီလေးခုဆိုင်သဘောတူညီချက်အပေါ်မှာဖုံးပြထားတဲ့ဖွဲ့ရှိရပါတော့အဲ့ဒီဖွဲ့ကိုကျမတို့မေးမြန်းပြီးတော့ကျမတို့ဒီတောင်းသားတွေလွတ်မြောက်ရေးကိုဆက်လုပ်ဖို့တော့ရှိပါတယ်ဟုတ
်လွတ်တော်ကျမ်းစာဝေကိုတက်ရောက်ဖို့ဖိတ်ကြားခံရတဲ့ကျောင်းသားကိုယ်စားလှယ်15ဦးအစုံအညီတက်ရောက်နိုင်ခြင်းမရှိသေးဘူးဆိုရင်တော့ NNER အနေနဲ့မတ်လ18ရက်လွတ်တော်ကျမ်းစာဝေကိုတက်ရောက်ဖို့မဖြစ်နိုင်သေးဘူးလို့ဒေါ်သူသူမာကဆိုပါတယ်
ကျမတို့ဒီမျိုးသားမျိုးတော်ကျမတို့18ရက်နေ့မှာဒီလွတ်တော်ကျမ်းစာဝေတက်ဖို့အကြောင်းကြားလာတာပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကျမတို့အဲ့ဒါညားသိသိချာချာဆွေးနွေးပြီးတော့ဒီလေးဝင်ရသဘောတူညီတဲ့အရာထွက်ပေါ်လာတဲ့ဒီရလက်တွေကိုအကောင့်ထည့်ပေါ်တဲ့နေရာမှာကျမတို့ပြီးဆုံးတဲ့အထိပါဝင်ဖို့အတွက်ကျမတို့မှာသနာရှိတယ်အဲ့ဒီအတွက်ကျမတို့ကလွတ်တော်ကျမ်းစာဝေကိုတက်ဖို့အတွက်ကျမတို့စိတ်ကူးရှိတယ်ဒါပေမဲ့ကျမတို့အခုဒီလေဗဒန်ကိစ္စနဲ့ပတ်သက်ပြီးဒီကျန်းဖက်ဖန်ဆီးခြင်းခံတာရတဲ့ဒီလေးဝင်ဝိုင်ဆွေးနွေးပွဲကိုတက်ရမယ်ကျောင်းသားကောင်းဆောင်တွေပါသွားတယ်လေအဲ့တော့ဒီဆွေးနွေးပွဲမှာဒီကျောင်းသားတွေစုံစုံကြီးတက်ရောက်ဖို့လိုတယ်လို့ကျမတို့ကသုံးသပ်တယ်အဲ့ဒီတက်ရောက်နိုင်မှပဲကျမတို့အနေနဲ့လည်းတက်မယ်ဆိုတဲ့သုံးချက်ချက်မျိုးရှိရဲ့ဆက်ဟုတ
်လေးဝင်ဆိုင်သဘောတူညီချက်တွေရှိထားပြီးကမှကျောင်းသားလှူရှားမှုတွေကိုအကျန်းဖက်နှိမ်နှင်းခဲ့တာကိုကြည့်ရင်ပညာရေးဥပဒေပြင်ဆင်ဖို့အစိုးရကဆန္ဒရှိသေးရဲ့လားဆိုတာမေးခွန်းထုတ်စရာဖြစ်နေကြောင်းဒေါ်သူသူမာကထောက်ပြပါတယ်
မျိုးသားပညာရေးဥပဒေလူကျမ်းပေါ့နော်ပြင်ဆင်ရေးနဲ့ပတ်သက်လို့ကျမတို့လည်းအများကြီးစိုးရိမ်မှုတွေရှိခဲ့တယ်အခုလည်းရှိပါတယ်ပေါ့ဆိုလိုချင်တာကကျမတို့ဒီလူကျမ်းတစ်ခုကိုလွတ်တော်ကိုတင်ပြီးတဲ့ကာလမှာကျမတို့ဒီဖွဲ့ဆွဲပြောဆိုတိုက်ခိုက်ကြတယ်နောက်လေးဝင်းဆိုင်ရဲ့ဒီသဘောတူညီချက်နဲ့ကွဲလွဲချက်ရှိတယ်ပေါ့နော်ဖြစ်ခဲ့တဲ့အခါကျတော့တကယ်ပဲစိုးရရောလွတ်တော်ရောကအမှန်တကယ်တင်းကျင်းလို့သိရှိရလားဆိုတာကျမတို့လည်းစိုးရိမ်ပါတယ်ပေါ့နော်အခုလည်းအဲ့လိုမျိုးစိုးရိမ်နေတဲ့ကားထဲကနေပြီးတော့ပေါ့နော်ဒီမိမိနဲ့နဲ့လွတ်လွတ်လပ်လပ်ဆန္ဒပေါ်ထုတ်တာတွေကိုဒီလိုကျမ်းပဲနှိမ်နှင်းလာတဲ့အတွက်ကျမတို့ပိုစိုးရိမ်လာတယ်ဒါကြောင့်စိုးရတဲ့လွတ်တော်အနေနဲ့ဒီဥပဒေကြမ်းတင်းကျင်းရေးကိုဟိုပေါ့လေပြင်ဆင်နိုင်တဲ့အထိမရောက်ခင်လို့ဒါမျိုးတွေကိုလုံနေတာလားလို့ကျမတို့ကထင်လာတာပေါ့နော်အဲ့တော့အဲ့ဒါတွေမဖြစ်ဖို့ဆိုလို့ရှိရင်တော့ကျမတို့လေးဝင်းဆိုင်ဆွေးနွေးပြီးတော့ပေါ့နော်တကယ်ဥပဒေပြင်ဆင်နိုင်ရေးကိုလုံသွားဖို့လိုတယ်လို့ကျမထင်တယ
်ပညာရေးဥပဒေပြင်ဆင်ရေးလွတ်တော်ကြားနာပွဲတက်ရောက်ဖို့ကျောင်းသားကိုယ်စားလှယ်တွေကိုမတ်လ16ရက်နေ့မှာဖိတ်ကြားထားပေမဲ့ကျောင်းသားကိုယ်စားလှယ်အဖွဲ့တွေကကျောင်းသားတချို့တက်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဖန်စီကန်ကျောင်းသားခေါင်းဆောင်တွေမလွတ်မချင်းဒီမိုကရေစီပညာရေးဥဆောင်ကော်မတီအနေနဲ့လွတ်တော်ကြားနာပွဲကိုမတက်နိုင်သေးဘူးလို့ဘာကသာများအဖွဲ့ချုပ်ခေါင်းဆောင်ကိုကျော်ကိုကူက VOA ကိုပြောဆိုထားပါတယ်ခင်ဗျာ
ကိုညာဝေးအောင်ပြောတော့တာပါတဆက်တည်းမှာပဲလေဗရန်မှာကျောင်းတပိတ်မောက်ကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့တာဝန်ယူဖြေရှင်းပေးဖို့နိုင်ငံရေးနဲ့လူမှုရေးအလှအသီးတွေကတောင်းဆိုလိုက်ပါတယ်အစိုးရတက်တန်းအတွင်းအကြမ်းဖက်လုပ်ရတဲ့မကြာခဏဆိုသလိုကြုံတွေ့နေရတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုရော့ကျသွားနိုင်တယ်လို့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်အသီးတွေကသတိပေးလိုက်ပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်မေခသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလေဗရန်မှာတပိတ်မောက်ကျောင်းသားကျောင်းသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးနာယီကူညီမှုအသင်းရန်ကုန်ကကြီးမှုကျင်းပခဲ့တဲ့အကြမ်းဖက်နှိမ်နှင်းမှုရှုံချပွဲအခမ်းအနားမှာနိုင်ငံရေးလူမှုရေးအလွှာအသီးတွေကအစိုးရအနေနဲ့ ဥပဒေမဲ့လှုပ်ဆောင်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒီလိုဥပဒေမဲ့လှုပ်ဆောင်မှုတွေနဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုတာဝန်ယူဖြေရှင်းပေးဖို့အလွှာအသေးသေးကတောင်းဆိုလိုက်တာပါ။နာယီကူညီမှုအတင်ရန်ကုန်ကဥကျော်သူကတော့အစိုးရရဲ့အကြမ်းဖက်နှိမ်နှင်းမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်တို့နိုင်ငံလည်းရှိခဲ့ပါတယ်။တရုတ်ဘက်မှာရေးခင်းတရုတ်ဘက်မှာရေးခင်းဆိုတာအစာအုပ်တွေဖြတ်တယ်၊မှန်နေခွဲတယ်ယုံဒီဖြတ်ပစ်တယ်ဒါမျိုးတွေအကြမ်းဖက်မှုတစ်ဖက်ကဆန္ဒပြတဲ့လူကအကြမ်းဖက်လိုက်ရင်တော့ဒါကြမ်းဖက်နှိမ်နှင်းရမယ်အတိုင်းသာရှိရလို့တော့ကျွန်တော်မြင်တယ်အဲ့တော့ဒီလိုငြိမ်းချမ်းသာနဲ့ဆန္ဒပြတဲ့ကလေးတွေကိုဒီလိုအကြမ်းဖက်တာကတော့ဒါနိုင်ငံကဥပဒေမှာလည်းဒီဟာမျိုးနှိမ်နှင်းရမယ်ဆိုတာရှိရလို့ကျွန်တော်တော့မထင်ဘူးဒီလိုကင်ကြယ်မှုကတော့ဒါလူမှုရေးသမားတယောက်အနေနဲ့ပဲပြောဗုဒ္ဓဘာသာမြန်မာလူမျိုးတယောက်အနေနဲ့ပဲပြောလူသားတယောက်အနေနဲ့ပဲပြောလူသားစိတ်ပျောက်ပြီးတော့အကြမ်းဖက်မှုလို့ဒါကျော်တော့မြင်တယ်။အဲမေတ္တာတရားထားဖို့နေတော့ဒါလူချင်းစာနာဖို့နေပါပါ။ကျော်တို့ဒီမှာလူတွေအသက်ကိုကယ်နေတဲ့ပတ်မဲ့လူနာတင်ရင်တော့မှလူကြိုက်နှက်ပြီးတော့ဒုံနဲ့ရိုက်တာလို့ခြေထောက်နဲ့ကန်တာလို့မှန်နေခွဲတာလို့ဆိုတာတော့တော်တော်လေးရုပ်စုအကြီးကျယ်နဲ့ဖြစ်ရသေးတယ်။
ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကတော့အကြမ်းဖက်နှိမ်နှွေးမှုတွေဟာတိုင်းဒေသကြီးအစိုးရမှလည်းတာဝန်ရှိတယ်လို့ပြည်ထောင်စုအစိုးရမှလည်းတာဝန်ရှိတယ်လို့အခုလိုပြောဆိုလိုက်ပါတယ်
ဖွဲ့စည်းပုံအခြေခံဝိရဥပဒေအရပြောမယ်ဆိုလို့ရှင်တော့ပြည်ထောင်စုအစိုးရကြီးနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့အကြမ်းဖက်လုပ်ရက်တွေအတွက်တို့တို့မှဓာတ်ရိုက်တာဝန်ရှိပါတယ်သို့တော့ဒီအကြမ်းဖက်လုပ်ရက်ကိုပေါ့နော်စနစ်တကျမဟုတ်ဖဲနဲ့ပေါ့နော်ကင်တွယ်ခဲ့တဲ့ကိုတိုင်းကိုကြကျူးလွန်ခဲ့တဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေကမှကလည်းတာဝန်မရှိဘူးလို့ဘယ်လိုမှငြင်းလို့မရပါဘူး။အဲ့ဒီတာဝန်ရှိမှုတာဝန်ခံမှုကိုစနစ်တကျဖော်ထုတ်ပေးဖို့အမအနေနဲ့ဒါတောင်းဆိုချင်ပါတယ်
။ပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER မှကိုစိုးထွန်းကတော့အစိုးရအနေနဲ့လေးပွင့်ဆိုင်တွဲဆောင်မှုမှာသဘောတူထားတဲ့အချက်တွေကိုဖောက်ဖျက်ပြီးဥပဒေထက်ကျော်လွန်တဲ့လှုပ်ဆောင်မှုတွေကိုလှုပ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်ဒီလိုလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌအနေနဲ့လွှတ်တော်မှာတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့လည်းမျက်နှာလွှဲမနေဖို့တိုက်တွန်းလိုက်ပါတယ်
ကျွန်တော်ရင်းနှီးနိုင်တဲ့ဘောပြူကြီးမှာပါတော်ထားလဲဆိုပြီးအကြောင်းအရာတွေကိုဒီထဲမှာဆိုလည်းမဖမ်းရအောင်ဒီကျွန်တော်တပိတ်နဲ့ပတ်သက်တဲ့လူကအားပေးကူညီထောက်ခံတဲ့လူအောင်မဖမ်းရအောင်ဆိုတဲ့အမျိုးကိုကျွန်တော်တို့ဖဲ့ပြောထားပါတယ်ဒီကြေညာချက်မှာပါအဲ့လိုတွေချက်တွေရှိရတဲ့အတိုင်းဒီအခုဆိုရင်ဒါအကြမ်းဖက်ပြီးနေနေတဲ့ကိစ္စကိုကျွန်တော်တို့လုံးဝလက်မခံပါဘူးတရားဝင်စိုးမိုးကော်မရှင်ဥက္ကဋ္ဌအနေနဲ့လည်းကျွန်တော်တို့ကိုအခုစုံတိုင်းရဲ့ကော်မရှင်ပေါ်ထုတ်ဖို့လည်းကျွန်တော်တို့တောင်းဆိုတယ်
တရုတ်ဆောင်ဒါရိုက်တာတဦးဖြစ်တဲ့ Academy စင်ဝိုင်းကလည်းအစိုးရတပ်တန်းအတွင်မှာလှုပ်ဆောင်ခဲ့တဲ့မတရားမှုတွေမှာအဖြေမပေါ်ခဲ့တာနဲ့ပတ်သက်ပြီးခုလိုမေးခွန်းထုတ်လိုက်ပါတယ
်ဆောင်ကားတွေကမိအောင်ဘုန်းကြီးထုတ်ခဲ့တဲ့လက်သက်တရားကဘယ်လိုလဲခုနှစ်မပေါ်သေးပါဘူးကိုပါကြီးကိုတက်ခဲ့တယ်လို့ပြောလဲခုနေမတော်သေးပါဘူးကျောင်းကျေရွေးကြတုံးခဲ့တာဘူးကြောင့်လေခုနေမပေါ်သေးပါဘူးကျွန်တော်တို့ကျောင်းသားတွေကိုခုလိုမျိုးမတရားရိုက်တဲ့နှိပ်စက်ပြန်မှကြတာအခုတော့ဝယ်ခံပါတယ်တော့ဝယ်ခံပါတယ်
ဒီကနေ့နာယီကူညီမှုအသင်းမှာအလွှာအသေးသေးကအစိုးရရဲ့တပိတ်မောက်ကျောင်းသားတွေအပေါ်တန်းဖက်နှိမ်နှင်းခဲ့တာတွေနဲ့ပတ်သက်ပြီးခုလိုတောင်းဆိုမှုတွေတောင်းဆိုခဲ့တာဖြစ်ပါတယ်။နာယီကူညီမှုအသင်းရန်ကုန်ကကြီးမှုကျင်းပခဲ့တဲ့အကြမ်းဖက်နှိမ်နှင်းမှုရှုံချပွဲအခမ်းအနားကိုနိုင်ငံရေးလူမှုရေးအလွှာအသေးသေးအပါအဝင်ပြည်သူလူထု300ကျော်တက်ရောက်ခဲ့ပါတယ်ရှင်
။မမေခပြောပြတော့တာဖြစ်ပါတယ်ခင်ဗျ။အခုတော့နိုင်ငံကသတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်ဒီမိုကရေစီနဲ့လူခွင့်ရေးတံပိုးချဆင်းအောင်ပြုလုပ်တာကိုအကြမ်းဖက်မှုတက်ဖြတ်နေတာပါဆိုတော့အစင်ကြီးမျိုးမပေးသင့်ဘူးဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့ကသတိပေးပြောကြားလိုက်ပါတယ်အကြမ်းဖက်မှုတက်ဖြတ်ရေးလှုပ်ဆောင်နေတဲ့နိုင်ငံတွေဟာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်နေပြီးတော့အကြမ်းဖက်မှုကိုကာကွယ်ပေးဖို့လုပ်နေရတာဖြစ်တယ်ဆိုပြီးတော့ပြောနေကြတယ်လို့အဖွဲ့ဝင်58ဦးပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုမိန့်ခွန်းပြောကြားရမှာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဆိုင်ရစ်အယ်ဟူစင်ကပြောကြားလိုက်ပါတယ်ဂျနီဗာကနေလီဇာရှလင်းသတင်းပေးပို့ထားတာကိုဦးစံကျွန်တော်ဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာအစွန်းရောက်သမားတွေအပေါ်အလွန်ကျူးတုံ့ပြန်ဆောင်ရွက်နေမှုတွေကဆိုးရွားတဲ့အနေထားယုံစစ်ဘေးအန္တရာယ်ကနေကင်းဝေးအောင်လွန်ခဲ့တဲ့နှစ်ပေါင်း80ကချမှတ်ခဲ့တဲ့ကမ္ဘာလုံခြုံရေးစနစ်ကြီးပြက်ပြားသွားအောင်ချင်းချောက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဆိုင်ရစ်အယ်ဟူစင်ကပြောဆိုပါတယ်အကြမ်းဖက်မှုချိန်မုံရေးလှုပ်ဆောင်နေကြတာအချိုးစားမညီမျှသလိုလူမဆန်တဲ့အကြမ်းဖက်လှုပ်ဆောင်မှုတွေကလည်းဒီမိုကရေစီစံနှုန်းတွေနဲ့မကိုက်ညီဘူးလို့ပြောပါတယ်။ သူ့ရဲ့မိန့်ခွန်းထဲမှာ IS ဓမ္မမဟုတ် ISIL လို့ခေါ်တဲ့ Islamic အစွန်းရောက်စစ်သွေးကြွတွေကျူးလွန်တဲ့အကြမ်းဖက်မှုတွေကိုလည်းထောက်ပြပြောဆိုသွားပါတယ်။သူပြောသွားတာတွေကတော့လူသတ်မှုတွေ၊နှိပ်စက်ညှဉ်းပန်းမှုတွေ၊အမျိုးသမီးနဲ့ကလေးတွေပေါ်လူမဆန်စွာလှုပ်ဆောင်မှုတွေ၊ဘာသာရေးအဖွဲ့အစည်းတွေနဲ့လူမျိုးစုနွယ်ဝင်တွေကိုမျိုးဖြုတ်တတ်ဖြတ်တာတွေ၊ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုဖျက်ဆီးပစ်တဲ့လုပ်ရက်တွေဖြစ်ပါတယ်။ဒီလိုမနှစ်မြို့စရာကောင်းတဲ့လုပ်ရက်တွေအစွန်းရောက်အကြမ်းဖက်သမားတွေကိုတုံ့ပြန်ကင်တွယ်ဆောင်ရွက်ရမှာတိကျတဲ့ရည်ရွယ်ချက်ရှိရမယ်အချိုးအစားမျှတရမယ်ဥပဒေနဲ့အညီဖြစ်စေရမယ်လို့မဟာမင်းကြီးကပြောလိုက်ပါတယ
် Military campaigns, financial sanctions and attempts to staunch the inflow of weapons such as the
CIA ရည်ယူဆောင်မှုဘဏ္ဍာရေးအရာရည်ယူပိတ်ဆို့မှုလက်နက်တွေရောက်မသွားအောင်တားဆီးမှုစတာတွေလွှတ်ဆောင်တဲ့နေရာမှာကုလသမဂ္ဂလက်နက်ခရင်ကုံသွဲမှုဆိုင်ရာသဘောတူစာချုပ်မှာပါတဲ့အချက်တွေနဲ့အပြေချာလွှတ်ဆောင်သင့်ပါတယ်ဒါပေမဲ့တခြားရည်ယူလွှတ်ဆောင်နိုင်တာကတော့ဒီပဋိပက္ခရဲ့အရင်းမြစ်ကိုရှာဖွေဖို့ပဲဖြစ်ပါတယ်လူအများစုဟာဒီအစွန်းရောက်လှုပ်ရှားမှုမှာပါဝင်ပတ်သက်ခြင်းမရှိကြပါဘူးလို့ကျွန်တော်တို့သတိပြုရပါလိမ့်မယ်ဒီထက်မှာပါဝင်သွားတဲ့သူတွေဟာလည်းတစုံတစ်ခုအညှို့ခံလိုက်ရပြီးရုတ်တရက်ဝင်သွားကြတာမျိုးမဟုတ်ပါဘူ
းအစွန်းရောက်ဝါဒဆိုတာအတွေးခေါ်အယူဆကမြေတောင်မြှောက်ပေးလိုက်တာဖြစ်တယ်လို့ဇာယိတ်ကပြောပါတယ်နှစ်ပေါင်းများစွာဝိုင်းပယ်ခံရသူတွေဖိနှိပ်မှုခွဲခြားဆက်ဆံမှုခံရသူတွေခံစား권တွေပိတ်ပင်ခံရပြီးတော့နိုင်လိုမင်းထက်ပြုတ်မှုခံရသူတွေဟာအိုက်ဇဲလို့အစွန်းရောက်ဝါဒဖြန့်တရင်စကားတွေရဲ့တားကောင်တွေဖြစ်သွားကြရတာပါအကျံဖက်အဖွဲ့တွေကသူတို့ကိုပုံမကောင်းမွန်ပြီးတော့အဓိပ္ပာယ်ရှိတဲ့ဘဝမျိုးဖန်တီးပေးမယ်ဆိုတဲ့ဂရုတွေပေးခဲ့ကြတာဖြစ်တယ်လို့သူကပြောပါတယ
် Many of the recruits that flock to ISIL from well over 50 countries are drawn I believe by messages of
ရသောအပြင်နိုင်ငံပေါင်း50လောက်ကနေ ISIL စီရောက်သွားတဲ့အဖွဲ့ဝင်ဇစ်တွေဟာ ISIL အဖွဲ့ကသူတို့စီကိုဂရုနာသက်အောင်ရေးပို့တဲ့စာတွေရဲ့ဆွဲဆောင်မှုကြောင့်ရောက်သွားကြတာလို့ကျွန်တော်ယုံကြည်ပါတယ်မမျှမတဆက်ဆံတာကိုခံနေရတဲ့သူတို့အနေနဲ့မတရားသဖြင့်အနိုင်ကျင့်လှုပ်ဆောင်ခံနေရတာကိုခုခံကာကွယ်သူတွေဖြစ်လာမယ်ဆိုတာမျိုးပါနောက်သေးကြတဲ့အချက်တစ်ခုက ISIL တွေရဲ့စားကောင်ဖြစ်ရသူတွေဟာလူစိတ်ဝင်စားမှုမခံရတဲ့မွတ်စလင်တွေပဲဖြစ်ကြပါတယ်တကယ်တမ်းအဆုံးရောက်တွေကိုလူတွေလည်းမခံအောင်ကြိုးပမ်းမယ်ဆိုရင်တော့ဒီအချက်တွေနဲ့စည်းရုံးရပါလိမ့်မယ
်ကြဲကြဲပြန့်ပြန့်ပြောဆိုတဲ့သူ့ရဲ့မိန့်ခွန်းမှာလူခွန်ကြီးမဟာမင်းကြီးကလွတ်လပ်စွာထုတ်ဖော်ပြောဆို권အပေါ်ကန့်တတ်မှုတွေရှိလာတာနဲ့နိုင်ငံတော်တော်များများမှာဒီမိုကရေစီစနစ်ကျင့်သုံးမှုညှော်နှဲလာတဲ့အပေါ်မှာစိတ်ပူပန်တဲ့အကြောင်းပြောပါတယ်အဲ့ဒီနိုင်ငံတွေထဲမှာအာမေးနီးယားဘင်္ဂလားဒေ့ရှ်ဘရွန်ဒီဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံအီဂျစ်ဟန်ဂေရီနဲ့ရုရှားစတဲ့နိုင်ငံတွေပါဝင်ပါတယ်ကမ္ဘာအနှံ့မှာတေးတန်းအပြစ်ပေးမှုတွေကိုကြဲကြဲပြန့်ပြန့်ဆက်လက်ကျင့်သုံးနေတာနဲ့ပတ်သက်ပြီးတော့လည်းစိတ်မကောင်းဖြစ်ရကြောင်းသူကပြောပါတယ်လူခွင့်ရေးကိုစိုးစိုးရွားရွားချိုးဖောက်နေတဲ့ဖြစ်ရတွေကိုထောက်ပြရမှာတော့ဗဟိုအာဖရိကသမ္မတနိုင်ငံမြောက်ကိုရီးယားမက္ကဆီကိုဆူဒန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေဖြစ်ပါတယ်ဒီပြဿနာတွေအဖြစ်အပျက်တွေကိုလက်ရှိကျင်းပနေတဲ့လူခွင့်ရေးကောင်စီမှဆွေးနွေးအဖြေရှာကြမှာဖြစ်ပါတယ်ဒီအစည်းအဝေးကအခုလကုန်ထိကျင်းပသွားမှာဖြစ်ကြောင်းပါခင်ဗျာ
ရရှိမြခင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါတယ်အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဦးဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲဒီလာမဲ့သတင်းပတ်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ပောင်းစွနီမိမြလူရဲသရရှင်တွေအနေနဲ့ view ကိုမိမိတို့ကိုဆက်သလိုရမယ့်နံပါတ်တွေချုပ်တင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့စွနီလူရာမိမိတို့မိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပောင်းစွနီမိမြကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။ view American အတန်ကတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ VOA ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလမီတာ190 kilohertz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုလို့ရှိရင်နိုင်ငံတကာသတင်းဆောင်မတူဒီကမှာခင်ဗျာမနေ့ကနေ့နားဆင်နေကြအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလားစတဲ့အစီအစဉ်တွေကိုနားဆင်ရပါမယ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တနင်္လာနေ့နေ့ပေါ့နော်ပြောပါလိပြောပါဝင်တာကတယောက်တယောက်ခွာတယ်ပေါ့
ဟုတ်ကဲ့
မင်းကလေးရောရေဘူးရဖြစ်ယောက်ျားလေးတပုံမြန်လဲဟိုထွာလာတာရေစောတာပေါ့
ဒေါက်တာစောဝင်းပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာမကြခင်မှာနားဆင်ကြပါလိမ့်မယ်အခုအဲ့ဒါတွေထုတ်လင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာတော့နာနေခင်းတိုင်းနားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ် American Idiom 3နှုတ်နဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် Idiom အသုံးကတော့
TipOf the iceberg.
ဖြစ်ပါတယ်။ဆာလုံပေါင်းက TIP tip ကထိပ်ဖြာ OF of ကရဲ့ THE the ICEBERG iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့သခိုက်ထုံးရဲ့ဓာတ်ရိုက်ဒေးဝေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့။ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေတွေအန်ဒီရပါကဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာ British ဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruptionis just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ?
Tip of the iceberg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကလေးခန္ဓာကိုယ်ကြီးထွားမှုအကြောင်းကိုတင်ပြထားပါတယ်။ကလေးခန္ဓာကိုယ်ကြီးထွားမှုတိုင်းတာတဲ့အသေးစိတ်အချက်လက်တွေကိုမိဘတွေကြိုသိထားဖို့အရေးကြီးတယ်လို့ကလေးအထုကူတွေကထောက်ပြကြပါတယ်။ဒီကြီးထွားမှုကဘယ်အချက်လက်တွေနဲ့တိုင်းတာမှလဲ။ဘလို့မှတ်တမ်းထားရှိသင့်ပါသလဲ။ဘလို့အနေထားမျိုးဆိုလို့ရှိရင်အထူးစောင့်ရှောက်မှုပေးဖို့လိုပါသလဲ။ဒီအကြောင်းအရာတွေကိုစေးတက်ကတူတစ်ကလေးကျမ်းမာရေးပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ကဲပမခဒေါက်တာဆောင်းရခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကဒီကလေးသူငယ်တွေရဲ့ပုံမှန်ကြီးထွားဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးရေဘူးရအပိုင်းနေပြောပြတဲ့အခါမှာဒီတစ်ခေါက်တော့ ဒီအသက်အရွယ်လိုက်ပေါ့ဆရာနော်ဒီကြီးထွားဖွံ့ဖြိုးမှုအသေးစိတ်လေးတွေကျွန်တော်ထပ်ပြောတဲ့အခါမှာကြီးထွားမှုနဲ့စအောင်ဆရာရင်ကလေးတွေမှာဒီအသက်အရွယ်လိုက်ဒီကြီးထွားမှုဘလို့အပြောင်းလဲကွာခြားမှုရှိလဲ
ကလေးတွေရဲ့ဟိုဆိုလိုတာဒီခန္ဓာကိုယ်ကြီးထွားမှုအဲ့ဒါကကလေးတွေမှာဆိုရင်ကြီးရ3ခုရှိပါတယ်အပိုင်း3ပိုင်းရှိတယ်ပေါ့မမမွေးကစားနေဒီနှစ်ကိုဆိုလို့ရှိရင်ဒီနှစ်အောင်ကလေးတွေမှာတော်တော်လေးဖွံ့ဖြိုးမှုမြန်တယ်ပေါ့ဒါမဲ့ဒါတော့မှကိုဝင်မှာစပြီးတော့တရေတီတဲ့နေရာနေပြီးတော့ဒီကိုလာလောက်တွေမှာကလေးလေးတယောက်ဖြစ်လာအဲအဲ့လောက်တော့မမြန်ဘူးပေါ့အဲကျွန်တော်တို့ကဒီ rule of 7လို့ခေါ်တော့ခုနှစ်စီးမြင့်ပေါ့နော်မွေးကသာကလေးက9ပေါင်ရှိရင်ဘာလာမှာ14ပေါင်ဖြစ်တယ်တနည်းမှာ22ပေါင်ဖြစ်တယ်နှစ်နည်းမှာ28ပေါင်ဖြစ်တယ်သုံးနည်းဆို35ပေါင်ဖြစ်တယ်ပေါ့နော်ဒါရေဘူးရသတ်မှတ်တဲ့ချက်ပေါ့တော့ဒီမှာကြည့်လို့ရှိရင်မွေးကသာနေတစ်နှစ်တောင်မှပထမ6လဖွံ့ဖြိုးမှုပုံမြန်တယ်ဒုတိယ6လမှာဒီလောက်မမြန်တော့ဒါလေးလည်းသတိထားဖို့လိုပါတယ်အဲ့ဒီအချိန်မှာပုံပြောတာကအဓိကတော့အဟာရနဲ့ဆိုင်တယ်ပေါ့နော်သူပြင်တော့6လအထိမိခင်တို့တစ်မျိုးနဲ့တိုက်ပြီးတော့ရှင်းဆက်အစာကိုတစ်ပြေးပြေး6လအစာပြီးတော့အကျင့်လုပ်ပြီးတော့ခွေးပါတယ်ဒါအကောင်းဆုံးပါဒီရနေပြီးတော့ဒီလူရောပြိုရောမွေးငင်ကြပေါ့ဒီကလေးချလူပေါ့နော်ဒီလေးအချိန်ပေါ့အဲ့ဒီမှာတော့ပုံပြောမှုကတော်တော်လေးပထမငွေကသာတာနဲ့တစ်မျိုးဆိုင်တော့ကျသွားတယ်ပေါ့နော်နှုံးကကျသွားတယ်
ဟုတ်ကဲ့ဆရာဒီအသက်ရွယ်အားဖြင့်
ကြီးတော့ကြီးလာတာပေါ့
ဘလောက်ပိုင်းတွင်ဆရာတမန်မလဲဆရာဒီအဖြူတော်လူပြူတော်မဝင်ချင်းပေါ့နော
်အဲ့ဒီအချိန်ကတော့တစ်နှစ်ကနေပြီးတော့ဆယ်နှစ်လောက်ထိပေါ့နော
်ဟုတ်ကဲ့ဆရာ
ခါလူခေါ်တော့ပေါ့အဲ့ဒီအချိန်မှာကျတော့ကြီးတော့ကြီးလာတယ်တော်ငွေခံသားလောက်မများဘူးဒါတော့မှဒီ mid ခါခုဆိုရင်အလေပေါက်ပေါ့နော်9နှစ်6နှစ်9နှစ်လောက်မှလည်းတခါခန္ဓာကိုယ်ကထွက်တဲ့ဒီ adrenal hormone ကြောင့်နည်းနည်းလေးတိုးတက်မှုလေးတော်တော်လေးမြန်လာတဲ့အချိန်လေးလည်းရှိပါဘူ
းဟုတ်ကဲ
့ဟောတခါကြီးတဲ့အချိန်ကပြူပြူပြူပေါ်ဝင်ပြီးလို့ရှိရင်ကျရောက်လာအောင်ပဲနောက်တစ်ချိန်ခလေးရရက်တိရှည်ထွက်လာတဲ့လူကောင်းကြီးကြီးလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒါကတော့ဒီ
10
နှစ်နောက်ပိုင်းလို့ပြောရမလား73နှစ်နောက်ပိုင်းလို့ပြောရမလား
နှစ်10နှစ်72နှစ်72နှစ်ပေါ့နော်ပြောပေါ့လူပြောပေါ့ဝင်တာကတယောက်တယောက်ခွာတယ်ပေါ့
ဟုတ်ကဲ့
မိန်းကလေးရတော့ရေဘူးရဖြစ်ယောက်ျားလေးတပုံးမြန်လဲဟိုထွာလာတာရေစောတာပေါ့အဲအဲ့ခါပိုင်းယောက်ျားလေးတွေကပူချန်နေတယ်ဒါမှမဟုတ်ပိုင်းယောက်ျားလေးတွေလူပြောပေါ့ဝင်တဲ့ခါကျတော့မိန်းကလေးတွေကိုကြောတက်သွားတယ်ပေါ့
ဟုတ်ကဲ့ဒီအမျိုးသားနဲ့အမျိုးသမီးဒီကြီးထွားမှုကလည်းခုနအသက်အရွယ်အပိုင်းချလိုက်กว่าချသလိုกว่าချမှုရှိတာပါဆရာနော
်ဟုတ်ကဲ့ဟိုပုံမှန်တော့ယောက်ျားလေးကတော့မင်းကလေးတဲ့ဆိုင်နည်းနည်းလေးပူပြီးတော့ရပ်ပူရှိတယ်ဟိုလည်းထွားတယ်ပေါ့နော်အထူးသဖြင့်တော့ဒါကပင်မပူတိတာလားမလဲဆိုရင် pubertex growth spurt လို့ခေါ်တဲ့ဒီပြူပေါ်ပြူပေါ်ဝင်တဲ့အချိန်မှာပူတိတာပါလဲအဲ့ဒီမှာထွက်လာတဲ့ဒီ sex hormone တွေပေါ့နော်ဒီအင်္ဂါရဆိုင်ရာ growth hormone တွေကြောင့်กว่าချချက်ကအဲ့ဒီမှာပူတိတာသွားပါလဲ
ဟုတ်ကဲ့ဒီကြီးထွားမှုအတိအကျတိုက်မယ်ဆိုရင်ဘယ်လိုတိုက်နိုင်မလဲ
အတိအကျတော့ကျွန်တော်တို့ကသုံးဝင်တော့ပါနော်အများအားငွေကားစားအချိန်ကနေတစ်နှစ်လောက်ဆို body weight ပေါ့တော့ပိုင်းလည်းတိုက်နာပါပဲနော်ကိုယ်လေးချိန်ချိန်လို့ရတယ်အဲရက်ပေါ့နော်ဒီငွေကားစားတစ်နှစ်လောက်တစ်နှစ်လောက်ထိရတော့ဒီ pellet ထားပြီးတော့အထူးပြုလုပ်ထားတဲ့ infant meter လို့ခေါ်တော့ပေါ့နော်ဒါလေးနဲ့အိပ်ပြီးတော့တိုက်တဲ့ခါကျခေါင်းကနေခြေထောက်ကိုတိုက်နေနောက်ပြီးတော့ကျတော့ဒီငငယ်ငယ်ပိုင်းမှာကြီးကြီးတာတော့ခေါင်းပေါ့နော်အခုနဲ့နောက်စေကြအကြီးဆုံးနေရာကိုကျွန်တော်ခေါင်းအတိုင်းနဲ့ခေါင်းရဲ့ပုံရုံးကလည်းတော်တော်ရေးကြည့်ပါတယ်အစပိုင်းမှာတော်တော်မြန်နေကလေးရပြီအုံနောက်ပုံရုံးကအဓိကပထမနှစ်နှစ်တော့မှဖြစ်တာ哦နော်အဲ့တော့ခေါင်းရဲ့ပုံရုံးကလည်းအဲ့ဒီအချိန်မှာတော်တော်မြန်ပါတယ်နောက်အလွယ်တကူတိုင်းနိုင်တဲ့ဟာလေးတွေရှိတယ်အဲ့ဒါတော့ကလေးရဲ့လက်မောင်းပေါ့နော်ဒီအခုံးနဲ့ပထောင်စစ်ကြားမှာပေါ့နော်အလယ်နေရာမှာတိုင်းနေဒါကတော့တိုင်းလို့လွယ်တာပေါ့လေဘာလို့ဆိုပေကျိုးလေးတစ်ခုပဲလိုတယ်အဲ့ဒီမှာအနီဝါအစိမ်းလောက်ထားတယ်ပေါ့။မှ7စင်တီမီတာအောက်ဆိုရင်ဒါအနီထဲဝင်သွားတယ်။ဒါဆိုရင်အဟာရချို့တဲ့တာပေါ့။အဲ့တော့ဒီရလေးရဲ့ကောင်းတဲ့ချက်ကတော့လွယ်ကူတာပေါ့နော်။ပညာလည်းသိတတ်စရာမလိုဘူးပေါ့။ရှင်းပညာလည်းသိကျွမ်းဉာဏ်ရမလိုဘူး။လူတို့ကျမ်းမာရေးလောက်သားလို့ပြောကြတာကျွန်တော်တို့ကတန်လို့လေးနေနဲ့တိုင်းခိုင်းရတယ်။လူများတို့တိုင်းတော့လည်းလွယ်လွယ်လေးနဲ့တိုင်းလို့ရတယ်။အော်ဒီရလေးရဲ့ကောင်းတဲ့ချက်ကတော့အသက်အရွယ်သိတိစရာမလိုဘူး။မပေအသက်မဆိုဘူး။အရန်ကွာခြားမှုကအများကြီးမရှိတဲ့တကြောင်သတ်မှတ်လို့ရပါတယ်။
ဟုတ်ကဲ့
ကလေးတွေမှာလည်းအခုဆရာမတွေဆိုလဲကျွန်တော်ပေးထားတာပေါ့နော်ဝေးချက်ပေါ့ကိုလေးချိန်တိုင်းနဲ့မှတ်တမ်းပေါ့နော
်ဟုတ်ကဲ့ဆရာတော့ကိုလေးချိန်တိုင်းတာနဲ့ပတ်သက်ပြီးတော့ဆရာခုနပြောတဲ့ဒီဝေးချက်တင်နဲ့ပတ်သက်ပြီးတော့အသေးစိတ်လေးထပ်ရှင်းပြလို့ရမှာ
ကိုလေးချိန်မှတ်တမ်းလို့ခေါ်တာပေါ့နော်အဲဒူနာရုဆရာမတွေပေါ့နော်တာဖွားဆရာမတွေကလေးတို့ကာကွယ်ရေးထိုးတယ်ဒါဟာရနဲ့ပတ်သက်လို့အသိပညာပေးတယ်အဲဒီခါမှာပုံမှန်လှုပ်လှုပ်သွားတဲ့ဥစ္စာတော့ကလေးကိုလေးချိန်မှတ်တမ်းဖြစ်ပါနေဝါစိန်ကတ်လို့လည်းခေါ်တာပေါ့အဲဒီမှာအကောင်းဆုံးကိုလေးချင်းရှိရဲ့အစိပြီးအဝါပြီးအမီပြီးတော့ကလေးရဲ့အသက်လာလိုက်ဝမ်းမြေတီလောက်ထားပါတယ်ပြီးတော့ ပေါ်ပိုင်းပေါ်ဒီ particle axis မှာကြာ weight ပေါ့နော် weight ကိုထည့်ပြီးတော့အတန်းနဲ့ weight နဲ့ကိုယ်လေးချိန်နဲ့ထည့်ဝါလိုက်ရင်ဒါအစိမ်းနဲ့ရောက်သလားဝါရဲရောက်သလားအနီးရဲရောက်သလားကြည့်လို့ရပါဘူးအဲ့တော့အရေးကြီးတာထပ်ထပ်တိုင်းတာရဲ့ကိုယ်လေးချိန်တက်တက် direction ပေါ့နော်လမ်းကြောင်းကအရေးကြီးတယ်ဒီမှာတချို့ကလည်းဝါရဲရောက်နေလို့စိတ်မကောင်းဖြစ်နေတယ်ပေါ့နော်အမေကလေးကဥမာအကြောင်းကြောင့်မွေးရည်ကသေးလို့ရှင်ဝါရဲရောက်နေမယ်ဒီဘသေးရင်လည်းတစ်ခါလေးဝါရဲရောက်တယ်အမေဝါရဲရောက်သည်ဖြစ်စေအစိမ်းနဲ့ရောက်သည်ဖြစ်စေတက်တဲ့နှုံးကရေးကြည့်တယ်သွားတဲ့လမ်းကြောင်းကရေးကြည့်တယ်ဒီကပ်အတိုင်းတစ်တိုင်းကောင်းတယ်ဒီမှာစိမ်းနဲ့ကနေဝါရဲရောက်မယ်ဝါရဲကနေတဲ့ရောက်မယ်ဆိုလို့မကောင်းဘူ
းဟုတ်ကဲ့ဒီကြည့်ထွားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
မမေးမှုတော့မဟုတ်ပါဘူးကျွန်တော်မပြောဖြစ်တာတော့ဒီကိုလေးကြီးမတမ်းမတဲ့ဟာတွေကရေးကြည့်တဲ့ချက်လေပေါ့နော်အထူးဆောင်ရှားဖို့လိုတဲ့ချက်မျိုးစားကလေးမှာ1ကီလိုခွဲမပြည့်ဘူးအလေးချိန်မတန်အနီထဲမှာရောက်နေတယ်အကောင်မတွေမှာအားရချုပ်တယ်တယ်မမှားဘူးဖြစ်တယ်ဆိုတာအထူးစောင့်ရှောက်ဖို့လိုတယ်ဆိုတာပြထားတဲ့ပြဿနာပဲချက်ကလေးလည်းပါပါဟုတ
်ကဲ့
ဒီဘလောက်တက်ရမလဲပေါ့နော်အဲ့ဒါလေးပြထားတာရှိတယ်နောက်ကျောင်းမှာတော့ဗာလဲဆိုတော့ဒီမိခင်ကလေးကျမ်းမာရေးအတွက်လိုင်းနာရကျမ်းများဆိုတော့ဖျားယောဂသွေးလင်းတပွေဝမ်းပြဝမ်းရှော့နာသေးချောင်းဆိုးပေါ့နော်မိခင်တို့တိုက်ချင်းကိုယ်ဝင်စောင့်ရှောက်မှုဒါဝယ်ဈေးတို့မှတ်တမ်းနောက်အဟာရဒီဝါစီရဲ့စားတော့ဝန်တမ်းမရိညာဘီမတန်လေးလည်းပါပါတယ်ဒါအမြဲတမ်းသုံးဝင်ပါဟု
တ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမဲစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုအလှည့်ပေးကြအောင်ပါ BNI အဖွဲ့ဝင်တွေနေကြာဒေတာမှာရှိတဲ့အခြေစိုက်တဲ့သတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တန်လွေမြေအားလေးစစ်စီမံကိန်းလေးလာဆန်းစစ်ခြင်းဆွေးနွေးပွဲမှာမြန်မာအစိုးရကနေတရုတ်နဲ့ထိုင်းကုမ္ပဏီကိုစီမံကိန်းလေးလာဆန်းစစ်ဖို့အတွက်သဘောတူညွှန်ပြခဲ့ပါတယ်။ကချင်ပြည်နယ်မှာအလုံးလုံးကိုင်နေတဲ့ရခိုင်တိုင်းသားတွေကိုနေရက်ကိုပြန်လည်ပို့ဆောင်နေရချထားပေးဖို့စီစဉ်နေတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနေ့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်ပူးပေါင်းအဖွဲ့တွေကနေအမျိုးသမီးအခွင့်အရေးတွေအတွက်လမ်းလျှောက်ချီတက်တောင်းဆိုနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတန်တွင်မြင့်ရေအားလက်စစ်စင်မှန်ကိန်းအတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာတက်ရောက်မှုများစမ်းစစ်လေ့လာခြင်းလုပ်ငန်း EIA SIA ဆွေးနွေးပွဲတရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့တောင်ကြီးဟိုတယ်မှာကျင်းပခဲ့ပါတယ်မတ်လ10ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာဩစတြေးလျနိုင်ငံ SMEC International Pty Limited နဲ့ရက်စစ်စွာအားဝန်ကြီးဌာနတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရာဝန်ကြီးဌာနတို့ပါဝင်ပါတယ် EIA SIA တို့စမ်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံတွေကကုမ္ပဏီတွေကနေတာဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကသဘောတူခွင့်ပြုထားတယ်လို့သိရပါတယ်စမ်းစစ်လေ့လာမဲ့ကုမ္ပဏီတွေဟာမြန်မာအစိုးရကိုအစီရင်ခံစာ၅ဆောင်ထုတ်ပြဖို့သာဖြစ်တဲ့အတွက်ဒေသခံလူထုရဲ့စီမံကိန်းစန့်ကျင်ကန့်ကွက်မှုကိုဘယ်လို့မှမဆောင်ရွက်ပေးနိုင်ဘူးလို့ Australia နိုင်ငံ SMEC ကတာဝန်ရှိသူ Mr. Michael Hollicks ကပြောပါတယ်မတ်လ10ရက်နေ့မှာပြုလုပ်တဲ့တန်လွင်မြေရေကာတာစီမံကိန်းဆန်းစစ်လေလာဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းအရက်ဖက်လူမှုအဖွဲ့အစည်းပေါင်း40ကျော်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေကနေ No Dam on Selwyn River စာတမ်းပါခေါင်းစည်းတွေပတ်ပြီးတော့အပြင်းအထန်ကန့်ကွက်ခဲ့ကြပါတယ်
တကြွပြန်တိုက်ပွဲတွေဖြစ်လာတဲ့ကချင်ပြည်နယ်မှာအလုလုကင်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လာဖို့ပို့ဆောင်နေရာချထားပေးဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ကချင်ပြည်နယ်အခြေစိုက်ရခိုင်စာပြည်နယ်ယဉ်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ် မတ်လပထမအပတ်ဆွေးနွေးချက်အရကချင်ကိုရောက်နေတဲ့ရခိုင်တိုင်းရင်းသားတွေထဲကတသိန်းကိုပထမအတုပ်အနေနဲ့ပြန်လည်နေရာချပေးမှဖြစ်ပြီးသူတို့အတွက်အင်ညာမြင်နဲ့အလောက်ကင်တွေစီစဉ်ပေးမယ့်အပြင်၃လအတွင်းအစားအသောက်တွေထောက်ပံ့ဖို့ပြောဆိုခဲ့တယ်လို့ကချင်ခြေဆိုင်ရခိုင်စာပေနဲ့ယဉ်ကျေးမှုဖွဲ့ဝင်ကိုအောင်ဆန်းလင်းကပြောပါတယ်ရခိုင်ပြည်နယ်မှာအလောက်ကင်ရှားပါမှုတွေကြောင့်ရခိုင်တိုင်းရင်းသားနဲ့တင်းခန့်ကချင်ပြည်နယ်မှာရွှေ့ပြောင်းအလုပ်တမအဖြစ်အလောက်ကင်နေကြရပါတယ်
တိုင်းရင်းသားလူအခွင့်အရေးအဖွဲ့73ဖွဲ့နဲ့စုဖွဲ့ထားတဲ့လူအခွင့်အရေးမှတ်တမ်းတွင်ရဲ့ ND ဘာမာကနေမြန်မာနိုင်ငံအတွင်းတိုင်းရင်းသားဒေသမှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်နေမှုနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စေးရေးကိစ္စတွေကိုလှုပ်ဆောင်နေတယ်လို့ပြောဆိုနေပေမဲ့နိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်တိုးပွားနေတယ်လို့လူအခွင့်အရေးမှတ်တမ်းတွင်ရဲ့ ND ဘာမာကစီယုံလုံဆောင်ရေးဖွဲ့ကလွေပုံညုံကပြောပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာလူအခွင့်ရေးချိုးဖောက်ခံရမှုတွေကပိုများနေပြီးစစ်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒေသတွေမှာဖမ်းဆီးနှိပ်စက်မှုရက်စက်စွာတပ်ဖြတ်မှုမတရားအရေးယူမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအတမပြုကျင့်ပြီးတပ်ဖြတ်မှုတွေအများဆုံးဖြစ်ပွားနေတယ်လို့လွေပုံညုံကဆက်ပြောပါတယ်လူခွင့်ရဲ့မတန်းကွင်ရဲ့ ND ဘာမာကနေ2014ခုနှစ်ရဲ့ဒုတိယနှစ်ဝက်အတွင်းလူခွင့်ရဲ့ချိုးဖောက်မှုပေါင်းဟာ109မှုရှိနေတယ်လို့မတ်လ10ရက်နေ့ထုတ်အစီရင်ခံစာထဲမှာအဖော်ပြထားပါတယ်
။မွန်ပြည်တိပါတီရဲ့မူရင်းစေဝါတိုက်ဖြတ်ရေးစီမံချက်အရမတ်လပထမပတ်အတွင်းမှာပဲမူရင်းစေဝါ30တဲ့လူပေါင်း40ကျော်ကိုဖမ်းဆီးထားတယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့လူငယ်တွေအများစုကတော့မြို့တုံမြို့နယ်နဲ့တန်ဖြူဆဲမြို့နယ်ကလူငယ်တွေဖြစ်ပြီးအသက်18နှစ်ကနေ35နှစ်အောက်လူငယ်တွေဖြစ်တယ်လို့သိရပါတယ်။မူရင်းစေဝါတက်ပြည့်ရေးကိစ္စနဲ့ပတ်သက်ပြီးမွန်ပြည်တိပါတီဗဟိုကော်မတီကမူဝါဒတစ်ခုအနေနဲ့အတိအကျချမှတ်ထားတယ်လို့မွန်ပြည်တိပါတီရဲ့ဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်ဒီလိုဖမ်းဆီးထားတဲ့လူငယ်တွေကိုမွန်ပြည်တိပါတီကနေစိတ်တရရပြင်ဆင်မှုတွေပညာပေးမှုတွေနဲ့ဆေးဆွဲတဲ့လူငယ်တွေကိုဈေးဖြတ်ပေးတဲ့အစီအစဉ်တွေလှုပ်ဆောင်ပေးမယ်လို့လည်းဖွံ့ဖြိုးရေးဌာနတာဝန်ခံနိုင်ဟန်တာပိုင်ခိုင်ကပြောပါတယ်
လက်ရှိဖောက်လုပ်နေဆဲဖြစ်တဲ့ Corporate မြဝတီကိုသွားတဲ့အာရှလမ်းမအသစ်မှာမတ်လ၄ရက်နေ့ကနေစပြီးမော်တော်ယဉ်သွားလာခွင့်ကိုကရင်လက်နက်ကင်များညီညွတ်ရေးကော်မတီကနေပိတ်ပင်လိုက်ပြီးဖြစ်ပါတယ်။လမ်းဖောက်လုပ်နေစဉ်ကာလအတွင်းမှာကားသွားလာခြင်းပြုလုပ်နေတာဟာလုပ်ငန်းကြံ့ကြာမှုရှိလာတဲ့အတွက်အခုလိုလမ်းပိတ်ခဲ့ရတယ်လို့ KNU မြဝတီဆက်ဆံရေးယုံတာဝန်ခံပုံမှုစောစောယိုကပြောပါတယ်ဒါပေမဲ့လည်းအရေးပေါ်အခြေအနေအရလက်နက်ကင်အဖွဲ့စည်းကားတွေဌာနဆိုင်ရာအစိုးရကားတွေအနေနဲ့ဖြတ်တန်းသွားလာခွင့်ပြုပါကသက်ဆိုင်ရာဆက်ဆံရေးယုံတို့အတိပေးပြီးမှသွားလာခွင့်ပြုမယ်လို့လည်းသိရပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မတ်လ10ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေအပါအဝင်မြန်မာနိုင်ငံဒေသအသီးသီးကအမျိုးသမီးအဖွဲ့စည်းတွေရွှေ့ပြောင်းအလုပ်သမားတွေပူးပေါင်းပြီးအမျိုးသမီးအရေးအတွက်လမ်းလျှောက်ချီတက်တောင်းဆိုခဲ့ကြပါတယ်။အမျိုးသမီးတွေအနေနဲ့ဘာတွေကိုတောင်းဆိုထားပြီးလက်ရှိအမျိုးသမီးတွေရဲ့အခွင့်အရေးအရနစ်နာမှုအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင
်။နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အနေနဲ့လမ်းလျှောက်ချီတက်ရတဲ့အကြောင်းရင်းကိုတော့ထိုင်းနိုင်ငံချင်းမာခြေဆိုင် Mac Foundation ဖွဲ့ရဲ့အမျိုးသမီးဌာနတာဝန်ခံဒေါ်မိုင်းမိုင်ကခုလိုပြောပါရစေ။
ကျွန်မတို့ထိုင်းနိုင်ငံထဲမှာရှိတဲ့ရွှေ့ပြအလုပ်သမားအမျိုးသမီးတွေကမြန်မာနိုင်ငံကချမှတ်ထားတဲ့ဥပဒေရဲ့ခံစားခွင့်လဲကျွန်မတို့မရှိဘူး။အခွင့်အရေးတွေရဲ့ခံစားချက်လည်းကျွန်မတို့မရှိဘူး။ထိုင်းနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေလည်းကျွန်မတို့ဝေးနေပါတယ်။ဒါကြောင့်မလို့ကျွန်မတို့ရဲ့အတန်တွေကျွန်မတို့ရဲ့အခွင့်အရေးတွေတနေနိုင်ငံအစိုးရသိအောင်လည်းကျွန်မတို့ခေါ်ထုတ်ခြင်းဖြစ်ပါတယ်။
မြန်မာနိုင်ငံထဲမှာလည်းအမျိုးသမီးတွေဟာရသေးရထိုက်တဲ့အခွင့်အရေးတွေရရှိမှုအားနည်းနေတယ်လို့ဒီလမ်းလျှောက်ဆန္ဒပြပွဲကိုတက်လာတဲ့မြန်မာနိုင်ငံကအမျိုးသမီးတူကအခုလိုပြောပါတယ်
ဒီမှာပဲဖြစ်ဖြစ်ပေါ့နော်အမျိုးသမီးတွေရပါပေါ့နော်ဟိုအရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာတိတ်ပြီးပါဝင်ခွင့်မရဘူးညီမဒီမှာရောအခုဒီဘက်မှာလည်းတော်တော်များများမှာပေါ့နော်အဲ့လိုမျိုးနေရာတိုင်းမှာအမျိုးသမီးတွေဖိနှိပ်တယ်ပေါ့
အမျိုးသမီးတွေဟာကိုယ့်ရဲ့မိသားစုထဲမှာတမကပြင်ပမှာရောအလုပ်ခွင်သင်းမှာပါလူအတိုင်းဝိုင်းတစ်ခုလုံးမှာခွဲခြားဆက်ဆံခံနေရတယ်လို့ဖိနှိပ်မှုတွေခံနေရတယ်လို့လည်းအမျိုးသမီးတူဖြစ်သူမဆဆူလန်ကပြောပါတယ်မြန်မာအမျိုးသမီးတွေဟာတိုင်းပြည်ရဲ့စီမံအုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးခန်းကဏ္ဍမှာပါဝင်ဥဆောင်နိုင်မှုတွေအားနည်းတယ်လို့အမျိုးသမီးတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကလည်းအားနည်းနေတဲ့အတွက်အမျိုးသမီးတွေပေါ်နှီးမျိုးစုံနဲ့အကြမ်းဖက်မှုတွေရှိနေတာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်
ဆက်ပြီးတော့နိုင်ငံတော်အစိုးရကနေတိုင်းသားလူမျိုးများ၏အခွင့်အရေးကာကွယ်ဆောင်ရှောက်သည့်ဥပဒေကိုဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်ခဲ့ပါတယ်။တိုင်းသားလူမျိုးတွေရဲ့အခွင့်အရေးကာကွယ်ဆောင်ရှောက်တဲ့ဥပဒေဟာတိုင်းသားတွေအတွက်အကျိုးရှိနိုင်ပါသလား၊လက်တွေ့မှာကဘာတွေလိုအပ်နေပါသလဲဆိုတာကိုစိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပြည်ထောင်စုမြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုအစစ်အမှန်တည်ဆောက်နိုင်မယ်ဆိုရင်ဒီဥပဒေမလိုအပ်ဘူးလို့ပြည်ထောင်စု Institute မှာတုတေသနဌာနမှချင်းမြူတာရီချက်စာထူးကပြောပါတယ
်ဘလို့အပ်တဲ့ဥပဒေလိုပဲယူဆပါတယ်ပြည်လူများသူတို့ကတိုင်းသားလူမျိုးများရဲ့အခွင့်အရေးကိုဗာခွေဆက်ချင်းနဲ့ဆိုရင်အခုချိတ်ပိုင်းကောင်းဆောင်တွေကဖက်ဒရယ်ပြည်ထောင်စုနဲ့ပြီးတော့ပဲဆိုတဲ့သဘောဆိုတော့တုံးဖက်ဒရယ်ပြည်ထောင်စုရရင်ဒီကုနာလေပါထိုးတဲ့ဟာကမလွတ်တော့ဘူး
တိုင်းဒါလူမျိုးတွေရဲ့အခွင့်အရေးကာကွယ်ရှောင်ရှောက်တဲ့ဥပဒေကိုအတည်ပြုပြဋ္ဌာန်းနိုင်ဖို့အတွက်ညီနောင်တိုင်းဒါများဖက်ဒရေးရှင်း NBF ကအချိန်ချင်းတောင်းဆိုပြီးမှရလာခဲ့တဲ့အတွက်အောင်မြင်မှုပဲလို့ဖက်ဒရယ်ပြည်ထောင်စုပါတီဒုတိယဥက္ကဋ္ဌဆောတန်းမြင့်ကပြောပါတယ်
ညီနောင်တိုင်းဒါပါတီများဖက်ဒရေးရှင်းကဒါအချိန်ချင်းတောင်းဆိုထားတာတိုင်းဒါအားလုံးရဲ့ကူစား12ချိန်ညော့အဲလွတ်တော်မှာသူတို့အတည်ပြုပေးတယ်ဆိုတော့ဘာပဲဖြစ်ဖြစ်ဒါကျွန်တော်တောင်းဆိုထားတဲ့ကိစ္စပထမအဆင့်တော့အောင်မြင်တယ်လို့ပြောရမှာ
တပိမဲ့ Richard Sathoo ကတော့ဒီဥပဒေဟာကန့်တချက်များစွာပါတဲ့အတွက်လက်တွေ့အကောင့်ထဲပေါ်ဖို့ခက်ခဲနေမယ်လို့အခုလိုပြောပါတယ
်ဥပဒေနဲ့အမီဥပဒေနဲ့မဆန့်ကျင်ပါကသတ်ဖြင့်ဒီတတ်တ်ချက်များစွာပါရယ်နောက်တစ်ခုကအခုအတူပြုနေတဲ့2008စစ်ခံဥပဒေလဲဒီမိုကရေစီစာနှုန်းနဲ့မငြိတဲ့အတွက်ကြောင့်ဒီစစ်ခံဥပဒေ30မှာတော့ဒိုင်းသားလူမျိုးကြီးအခုကြီးကကိုရဲဥပဒေဆိုတာကစာလက်ပေါ်မှာပဲရှိနေတယ်လို့
ထုတ်ပြန်ထားတဲ့ဥပဒေမှာတိုင်းရင်းသားပါတာစာပေကိုလူလူလတ်လတ်တင်ကြားခွင့်တင်ယူခွင့်ရှိတယ်လို့ပြောမယ့်အစားအစိုးရကြောင်းချင်အတွင်နိုင်ငံတော်ကနေတင်ကြားပေးမယ်စသဖြင့်ရေးသားတင်တယ်လို့ Richard Sathoo ကပြောပါတယ်တရင်တားလူမျိုးများရဲ့ခွင့်ရေးကာကွယ်ရှောင်ရှောက်တိဥပဒေကိုပြည်ထောင်စုလွတ်တော်မှအတည်ပြုပြီးဒီဥပဒေမှာအခန်းကြီး6ခန်းပုံမှန်34ခုပါဝင်ပါတယ်
ဥဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။တန်ရွေမြင့်ရေအားလျက်စစ်စီမံကိန်းအတွက်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာတက်ရောက်မှုများဆန်းစစ်လေ့လာခြင်းလုပ်ငန်းဆွေးနွေးပွဲတရက်ကိုရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပခဲ့ရမှာဆန်းစစ်လေ့လာဖို့အတွက်ထိုင်းတရုတ်နိုင်ငံကုမ္ပဏီတွေကနေတာဝန်ယူဖို့အတွက်မြန်မာနိုင်ငံအစိုးရဘက်ကနေသဘောတူခွင့်ပြုလိုက်ပါတယ်ကချင်ပြည်နယ်မှာအလုတ်လုတ်ကင်နေတဲ့ရခိုင်တိုင်းရင်းသားတွေကိုရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်နေရာချထားပေးဖို့အစီအစဉ်အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်နဲ့ရခိုင်စာပေရင်ကျေးမှုအဖွဲ့တို့ကနေဆွေးနွေးခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။သောရရှင်တို့အနေနဲ့ဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့တမျှတိတိချင်းနဲ့အီးမေးလ်ကနေတောင်းဆိုလို့ရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်ရလို့ရင်တော့ဖုန်းနံပါတ်က1-2923812555လေးဖြစ်ပါတယ်။ VOA ရဲ့စာတိုက်လိပ်စာကတော့ VOA American အသံစာတိုက်တက်တာမှ855ဘိုးစာတိုက်ကြီးကန္နလန်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ PM 2.5 ဆိုတာပူပြင်းတဲ့နွေရာသီရက်တွေမှာမြူဆိုင်းသလိုဖြစ်စေပြီးလေထုကိုညှစ်နွမ်းစေတဲ့အမုန်လေးတွေဖြစ်ပါတယ်။အမုန်တစ်ခုစီဟာလူစပင်ရဲ့ဆယ်ပုံတစ်ပုံလောက်သာရှိပြီးလူကိုအန္တရာယ်ဖြစ်စေပါတယ်။ဒီအမုန်လေးတွေဟာသေးငယ်လွန်းတဲ့အတွက်အဆုတ်ထဲကိုအထိရောက်သွားနိုင်ပါတယ်။လူတွေကိုသေစေနိုင်တဲ့ကိစ္စတွေနဲ့ဆက်ဆက်နေပါတယ်။ရင်ကျက်ယောဂါနှလုံးယောဂါနဲ့အဆုတ်ယောဂါတွေနဲ့တကွာတခြားသူဟာသူကောက်ွယ်ပြီးသားဖြစ်နေတဲ့ယောဂါတွေအခြေအနေပိုဆိုးလာစေတဲ့လေထုညင်နွမ်းမှုဖြစ်လာရတဲ့အကြောင်းရင်းလည်းဖြစ်ပါတယ်လေထုသန့်ရှင်းနေသလားညင်နွမ်းနေသလားဆိုတာနဲ့ပတ်သက်တဲ့အချက်လက်တွေကိုလူတွေသိရှိဖို့လိုအပ်ပါတယ်ဒါကြောင့်လဲ EPA လို့ခေါ်တဲ့ American ပတ်ဝန်းကျင်ကောက်ွယ်ရေးဌာနအနေနဲ့ American ပြည်ထောင်စုကမျိုးပေါင်း400ကလေထုအခြေအနေကို Internet Web စာမျက်နှာကတဆင့်ဖြန့်ဝေနိုင်အောင်Air Now ဆိုတာကိုဖန်တီးခဲ့တာဖြစ်ပါတယ်အခုခါ Air Now ရဲ့လုပ်ငန်းတွေကိုကဘာတလွှားတချို့နေရာတွေအထိဖြည်းဖြည်းချင်းတွတ်ချက်လာနေပါတယ်နိုင်ငံရေးဝန်ကြီး John Kerry နဲ့ EPA အုပ်ချုပ်ရေးမှူး Gina McCarthy တို့ဟာ ကဘာပေါ်မှာအမေရိကန်တိုင်းရင်းစီးရဲ့နေရာတွေမှာလေရုညင်နွမ်းမှုကိုစောင့်ကြည့်သွားဖို့စာချွန်တရက်ကို February 19ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါအနေနဲ့အတွင်းမှာပဲအိန္ဒိယ၊ဗီယက်နမ်၊မွန်ဂိုလီးယားနဲ့တခြားနိုင်ငံတချို့မှာအဲနောက်လုပ်ငန်းစတင်တော့မှာပါ။ဒီစကူဟာဘီဂျင်းမြို့မှာရှိတဲ့အမေရိကန်တိုင်းရင်းမှာလေရုအကြီးအသေးစောင့်ကြည့်ရာစတင်လာတာဖြစ်ပါတယ်။အစကတော့ဒီလုပ်ရက်ကိုတရုတ်တို့ကမနှစ်သက်ကြပါဘူး။ဒါပေမဲ့ဒီအစီအစဉ်စတင်ပြီးမကြာခင်မှာပဲတရုတ်အစိုးရကဒီလိုလေတုစစ်ဆေးရေးစခန်းပေါင်း 2,000 အထိသူ့အစီအစဉ်နဲ့သူဖွင့်လှစ်လိုက်ပါတယ်။ဘီဂျင်းမြို့လိုမြို့ကြီးတွေမှာမြင်ကွင်းမရှင်းမလင်းဖြစ်နေတာဟာသဘာဝမြူတွေအုံဆိုင်နေလို့ဖြစ်တဲ့ဆိုပြီးယူဆခဲ့ကြတဲ့အချိန်တချိန်လေးရှိခဲ့ပါရဲ့။ဒါပေမဲ့ဒီကနေ့မှာတော့တရုတ်တနိုင်ငံလုံးလေတုအကြီးအသေးကိုဆန်းစစ်လာပြီးတဲ့နောက်တရုတ်အစိုးရဟာလေတုညီနွမ်းမှုထိန်းချုပ်ရေးလုပ်ရက်ကိုအလေးအနက်ဆောင်ရွက်ဖို့ပိုင်ဖြားထားပြီးဖြစ်ပါတယ်လို့ဂျွန်ကယ်ရီကဆိုပါတယ်ဒီလိုလှုပ်လာတဲ့အတွက်သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စမှာပုံမပူပေါင်းဆောင်ရွက်မှုရှိလာပြီးရာသီဥတုပူနွေးလာခြင်းဆိုတဲ့ကြောက်မဲ့ဖွယ်ကောင်းတဲ့အန္တရာယ်ကိုရင်ဆိုင်ဖို့အတွက်အမေရိကန်နဲ့တရုတ်နိုင်ငံအကြမကြုံစဘူးလက်တွဲလာနိုင်တယ်လို့လည်းဆိုပါတယ်ကမ္ဘာပေါ်မှာဖန်လုံအိမ်ဓာတ်ငွေလိုခေါ်တဲ့ကာဗွန်ညင်နွမ်းမှုတွေအများဆုံးထုတ်လွှင့်နေတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ဟာရာသီဥတုပူနွေးလာမှုတိုက်ဖျက်ရေးကိုအဓိကဆန့်ကျင်နေတဲ့နိုင်ငံနှစ်နိုင်ငံအဖြစ်အထင်ခံခဲ့ရရာကအခုအခါမှာတော့ဒီရေးအတွက်နှစ်နိုင်ငံဆောင်ရွက်ဖို့ဘုံယက်တိကျရရှိခဲ့ကြပါပြီ။ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးဟာကမ္ဘာပြည်ထောင်ပေါင်းစုံကိုဖြည့်ဆည်းရေးအတွက်လိုအပ်သွားမှာလည်းဖြစ်တယ်လို့ဂျွန်ကယ်ရီကပြောကြားသွားကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဗီအိုအေမြန်မာပိုင်းရဲ့တောက်ကြနေမနေ့ကအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကဖမ်းဆီးတဲ့ပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းအမေရိကန်သမ္မတဟောင်း George W. Bush နဲ့ဇနီးဖြစ်သူ Laura Bush တို့ကကြာသပတေးနေ့မှာကြီးညာချက်တစ်စောင်ထုတ်ပြန်ပါတယ်အဖမ်းခံရသူတွေထဲမှာ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Forum မှာပါဝင်သူတူဖြစ်သူမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတာရဲ့အထွေထွေတွင်ရင်မှုမှတ်ဖြိုးဖြစ်အောင်လဲပါဝင်ပြီးတော့သူဟာမြန်မာနိုင်ငံပညာရေးအတွက်စုနှစ်စွာဆောင်ရွက်သူတူဖြစ်တယ်လို့သမ္မတဟောင်းဘုရှ်နဲ့ဇနီးဖြစ်သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။မှတ်ဖြိုးဖြစ်အောင်လို့ပဲဆန္ဒပြသူအများပြားဟာပွင့်လင်းမြင်သာပြီးတာဝန်ခံမှုရှိတဲ့ပညာရေးစနစ်တစ်ခုပေါ်ပေါက်လာဖို့စီယုံဆောင်ရွက်ခြင်းအပြင်မြမအသွင်ကူးပြောင်းရေးကိုထောက်ခံလှုပ်ဆောင်သူတွေဖြစ်တယ်လို့လည်းကြေညာချက်မှာထောက်ပြထားပါတယ်။လေဗရန်မှာရန်နဲ့ဖန်ဆီးခံခဲ့ရတဲ့ဆန္ဒပြကြောင်းသားတွေကတချို့ကိုခံဝင်လက်မှတ်ထိုးခိုင်းပြီးအာဏာပိုင်တွေကပြန်လွှတ်ပေးထားပါတယ်။မလာစနီရဲ့ကြာသပတေးနေ့ညနေပိုင်းထိနောက်ဆုံးရထားတဲ့သတင်းတွေအရပြန်လွှတ်ပေးလိုက်တဲ့ကြောင်းသားကြောင်းသူစုစုပေါင်း19ဦးထဲမှနေရှိပါတယ်။အီရတ်နိုင်ငံတီဂရီမြို့ကို IS စစ်သွေးကြော်ရီလက်ထက်ကနေပြန်သိမ်းနိုင်ဖို့တိုက်ခိုက်နေတဲ့အီရတ်တပ်တွေနဲ့လူမျိုးစုလက်နက်ကိုင်တွေဟာအပြင်းထန်ဆက်ပြီးတော့ထိုးစစ်ဆင်နေကြပါတယ်။အမေရိကန်လက်ချက်ဖြစ်ပွဲရှိတဲ့မောင်းသူမဲ့ drone လေယာဉ်နဲ့တိုက်ခိုက်ခံရမှုကြောင့် El Shabab စစ်သွေးကြော်ထိပ်တန်းခေါင်းဆောင်တဦးသေဆုံးသွားတယ်လို့ဆိုမာလီယာနိုင်ငံ VOA သတင်းရင်းမြစ်တွေကပြောပါတယ်။ဆိုမာလီယာတောင်ပိုင်းဘာဒီယာမြို့အပြင်ဘက်ကြာသပတေးနေ့နောက်ပိုင်းမှာတံတော်ရင်စင်းကို drone ထိမှန်တာဖြစ်တယ်လို့ဆိုမာလီတောင်ဝန်ရှိသူတွေအယ်ရှာဘပ်နဲ့နီးစပ်သူတွေက VOA ဆိုမာလီယာဌာနကိုပြောတာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်ကိစ္စဆက်လုပ်နေတဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီး Republican ထက်လွတ်တော်အမတ်48ယောက်ရေးသားပြဖို့တဲ့စာပေါ်အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမီနီကကြာသပတေးနေ့မှာပြစ်တင်ဝေဖန်လိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံရေးမှာမညီမညွတ်ကွဲပြားနေတာကိုပြတယ်လို့ဆိုပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြီပါ။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.